Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်ခါနေစက်တင်ဘာ18ရက်ကျောင်းရင်းနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအလိုမီတာ32 32 51နဲ့ဒိုင်လိုမီတာ190လို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်လွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဘေးအန္တရာယ်ကင်းပြီးထိရောက်မှုရှိမရှိဆိုတာကိုဆုံးဖြတ်ဖို့ကသမ္မတထရမ့်ကဆုံးဖြတ်မှာမဟုတ်ဘဲပြင်ပသိပ္ပံပညာရှင်ဘုတ်ဖွဲ့ကဆုံးဖြတ်ဖို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကမနေ့ကတောင်းဆိုလိုက်ပါတယ်။ကျွန်တော်အနေနဲ့ကာကွယ်ဆေးကိုယုံတယ်၊သိပ္ပံပညာရှင်တွေကိုယုံတယ်။ဒါပေမဲ့ဒေါနယ်ထရမ့်ကိုမယုံပါဘူး။ပြီးတော့အခုလိုအချိန်မှာအမေရိကန်ပြည်သူတွေအနေနဲ့လည်းသမ္မတထရမ့်ကိုယုံလို့မရနိုင်ဘူးလို့ဂျိုးဘိုင်ဒန်ကဒယ်လာဝဲပြည်နယ်ဝဲလ်မင်တန်မြို့မှာသတင်းတောက်တွေကိုပြောပါတယ်။ဂျိုးဘိုင်ဒန်ကကာကွယ်ဆေးကိုဖျက်ဝေမဲ့သူ့ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သတင်းတော်တွေကိုပြောကြားခဲ့ပြီးဒီအစီအစဉ်ရတော့ကာကွယ်ဆေးရတာနဲ့ဦးစားပေးသောမဲ့သူတွေနောက်ဆေးတွေကိုတင်ပို့သိမ်းဆည်းတာနဲ့ဒီလုပ်ငန်းစဉ်မှာအစိုးရအစစ်အစစ်ရဲ့တောင်းဝန်အသေးစိတ်တွေကိုရှင်းပြခဲ့ပါတယ်။ဒမထရမ်ကတော့သူ့သမ္မတတန်းအတွင်းမှာထွက်ပေါ်လာမဲ့ကာကွယ်ဆေးနဲ့ပတ်သက်ပြီးသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်အနေနဲ့ကာကွယ်ဆေးဖျက်ဝေမဲ့အစီအစဉ်လေးကိုမချပြတင်ဘူးလို့အင်ယူတော်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တွေကိုပြောပါတယ်။ဒါမဲ့လည်းအမေရိကန်ပြည်သူတွေအနေနဲ့ကာကွယ်ဆေးတွေကိုရေဘူးရအားဖြင့်တော့ရှင်းနေဒုတိယ3လပတ်ဒါမှမဟုတ်တတိယ3လပတ်လောက်မှရနိုင်မှာဖြစ်ပြီးကျန်းမာရေးဝန်ထမ်းတွေအသက်အရွယ်ကြီးရင်သူတွေရောဂါအခံရှိသူတွေကိုဦးစားပေးသွားမှာဖြစ်တယ်လို့ CDC ညွှန်ကြားရေးမှူး Robert Redfield ကအထက်လွှတ်တော်အမတ်တွေကိုမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်ပြည်သူမှာလူနည်းစုဝင်တွေကအသက်21နှစ်အောက်အရွယ်တွေဟာလူပြည်အမေရိကန်အသက်21နှစ်အောက်တိထက် COVID-19 ရောဂါကူးစက်ခံရပုံများတယ်လို့အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအခုသတင်းပေါ်မှာပြောလိုက်ပါတယ်။ဒီနယ်28ခုကစည်ရင်းတွေအရတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ27ရက်နေ့ကနေဇူလိုင်လ31ရက်နေ့ကြားမှာအသက်21နှစ်အောက်အရွယ်121ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီထဲက85ရာခိုင်နှုန်းကစပိန်နယ်ပယ်တွေ၊လူမဲတွေ၊အမေရိကန်ဌာနေတိုင်းရင်းသားတွေနဲ့အလာစကာဒေသမှာနေထိုင်တဲ့ဌာနေတိုင်းရင်းသားတွေဖြစ်ပါတယ်။သေဆုံးသူတွေက85ရာခိုင်နှုန်းကပန်းနာရင်ကျက်ယောဂအဝလွန်နာအယုံကြောဖွံ့ဖြိုးတိုးတက်မှုဆိုင်ရာယောဂဒါမှမဟုတ်နှလုံးယောဂစားတဲ့ယောဂအခန်းတစ်မျိုးမျိုးရှိတဲ့သူတွေဖြစ်တယ်လို့ CDC ရဲ့အစီရင်ခံစာမှာပြောထားပါတယ်။ဒါပြင်လူနေထိုင်မှုများပြားတာအစားအစာနဲ့နေထိုင်ရေးလုံခြုံမှုမရှိတာဒဏ္ဍာရီအားနဲ့ပညာရေးကွာဟမှုစတဲ့အချို့လူမှုရေးအခြေအနေတွေကလည်းလူနည်းစုဝင်ကလေးတွေထဲမှာသေဆုံးမှုများစေတဲ့အချက်တွေဖြစ်တယ်လို့သုတေသီတွေကထောက်ပြပါတယ်။ဒါပြင်ကာကွယ်ဆေးကိုတရားဝင်အတီးပြုတ်ပြီးတာနဲ့24နာရီအတွင်းမှာကာကွယ်ဆေးစတင်ဖျက်ဝင်မဲ့အစီအစဉ်အသေးစိတ်ကို CDC ကဗဟိုနေ့ကချပြခဲ့ပါတယ်။ဒီအစီအစဉ်ရတော့ပထမဦးဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအရေးကြီးတဲ့သူတွေကိုကာကွယ်ဆေးတွေအရင်ထိုးပေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကာယောဂါပေါ်မှာအစိုးရရဲ့ကိုင်ရယ်ဆောင်ရွက်နေပုံနဲ့စီးပွားရေးကျဆင်းမှုတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာပါလီမန်မှာအတိုက်ခံရတဲ့ဝေဖန်မှုတွေကိုအပြင်းထန်ခံနေရချိန်မှာပဲနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာလည်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 98,894 ယောက်ရှိတာကြောင့်ကူးစက်ခံသူစုစုပေါင်း 5.1 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်သေဆုံးသူလည်း 1,132 ယောက်ထပ်တိုးတာကြောင့်သေဆုံးသူစုစုပေါင်းဟာ 83,198 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းနေပါတယ်။လက်ရှိမှာတော့အမေရိကန်နိုင်ငံကကူးစက်သူအရေအတွက် 6.6 သန်းကျော်နဲ့ကောင်းမှာကူးစက်မှုအများဆုံးနိုင်ငံဖြစ်နေပေမဲ့အိန္ဒိယနိုင်ငံအနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာပဲအမေရိကန်ကိုကျော်သွားနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။အိန္ဒိယနိုင်ငံရဲ့ကုန်လွှမ်းပို့ဆောင်ရေးဝန်ကြီးဟာမနေ့ကဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့သူဟာအိန္ဒိယအစိုးရအဖွဲ့အတွင်းဗီဒေးဝန်ကြီးပြီးတဲ့နောက်မှာဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရတဲ့အစိုးရထိပ်တန်းတာဝန်ရှိသူတူဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘက်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ3635ယောက်ရှိခဲ့ပြီးကူးစက်သူအရေအတွက်ဟာလည်း23000ကျော်သွားပြီဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒါပြင်နောက်ထပ်122ယောက်ထပ်ပြီးသေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း9222ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတဝန်းကိုဗစ် -19 ကာယောဂါကြားရောက်နေတဲ့ကြားမှာပဲလာမယ့်တုတ်ကွေးရာသီကနိုင်ငံအတော်များများမှာရှိတဲ့ဆေးရုံစနစ်တွေကို PR တွေတိုးလာစီမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဗဟိုသုတေမှာပြောလိုက်ပါတယ်။တုတ်ကွေးရာသီတဖြည်းဖြည်းနီးကပ်လာနေချိန်မှာပဲလက်ရှိ COVID-19 ကာယောဂါကူးစက်မှုနဲ့ဆေးရုံတက်ကူးစက်မှုတွေတိုးလာနေတာကစိုးရိမ်စရာအနေအထားဖြစ်သလို ရိုးရိုးသားမှတုတ်ကွေးလားကိုဗစ် -19 ရောဂါလားဆိုတာကိုလည်းခွဲခြားဖို့ပို့ပြီးတော့ခက်ခဲစေတယ်လို့ WHO ရဲ့အရေးပေါ်ကျန်းမာရေးအစီအစဉ်တာဝန်ရှိသူတဦးဖြစ်တဲ့ Maria Van Kerkhove ကပြောပါတယ်
What is really worrying I think for us is that we're not only
မနက်ကစိုးရိမ်စရာကောင်းတာကဘာလဲဆိုတော့ယောဂကူးစက်သူအီအတွက်တိုးလာနေတာကိုတွေ့နေရတာတည်းမဟုတ်ပဲခွားမြောက်ချမ်းကနိုင်ငံတချို့မှာဆေးရုံတက်ရသူအီအတွက်နဲ့အရေးပေါ်အထူးကျမှတ်ကုသဆောင်မှာကုသသူအီအတွက်တိုးလာနေတာတွေကိုတွေ့နေရတာပါအခုကစက်တင်ဘာလလည်းပဲရှိသေးပြီးတော့တုတ်ကွေးရသည်မစသေးတာကြောင့်ဒါကစိုးရိမ်စရာပါတုတ်ကွေးတွေလည်းမဖြစ်သေးတဲ့အတွက်အစာပိုင်းမှာတုတ်ကွေးလားကိုဗစ်လားဆိုတာမခွဲနိုင်ပဲစစ်စစ်ဖို့လိုပါတယ်ဒါကြောင့်အခုလောလောဆယ်မှာစမ်းသပ်တဲ့စနစ်တွေဟာတိုးတက်လာတယ်ဆိုပေမဲ့လည်းတကယ်ကိုဖိစီးမှုတွေလည်းရင်ဆိုင်နေရပြီးတော့နောက်ထပ်ဖိစီးမှုတွေလည်းတိုးလာဖို့ရှိတယ်လို့ Maria Van Kerkhove ကပြောသွားတာပါဒီလိုဆိုရမှုတွေရှိနေပေမဲ့လည်းကူးစက်မှုတွေရော့ကျအောင်လုပ်ဖို့နဲ့ဆေးရုံတွေကိုဖိအားတွေရော့အောင်လုပ်ဖို့အချိန်ရှိနေသေးတယ်လို့ယုံကြည်ကြောင်း WHO အရေးပေါ်ကျန်းမာရေးအစီအစဉ်ရဲ့အမှုဆောင်ညွှန်ကြားရေးမှူး Michael Ryan ကတော့ပြောပါတယ်ခင်ဗျာ
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနစက်တင်ဘာလ18ရက်ညနေ3နာရီသတင်းထုတ်ပြန်ချက်အရကိုဗစ် -19 ကြောင့်သေဆုံးသူ12ဦးထပ်တိုးတာကြောင့်စုစုပေါင်းသေဆုံးသူ58ယောက်ရှိပြီဖြစ်ပါတယ်သေဆုံးသူတွေက4ဦးကသေဆုံးတဲ့အချိန်မှာတက်ခွဲနမူနာစစ်ဆေးထားဆဲဖြစ်ပြီးသေဆုံးပြီးတဲ့နောက်မှာကိုဗစ် -19 ရောဂါပိုးတွေ့ရှိရကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသေဆုံးလူနာတွေထဲမန္တလေးမြို့ပြည်သူဆေးရုံကြီးမှာဆေးကုသခံယူနေတဲ့အသက်80ရွယ်အမျိုးသမီးတဦးပါဝင်ပြီးဒါဟာမန္တလေးမြို့မှာကိုဗစ် -19 ကြောင့်ပထမဆုံးသေဆုံးမှုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအခုထိကိုဗစ် -19 စစ်ဆေးမှုပေါင်း2000နီးပါးပြည့်လုခဲ့ပြီးအတည်ပြုလူနာတွေထဲမှာပိုးကင်းစင်လာသူက908ယောက်ရှိပါတယ်စက်တင်ဘာ16ရက်နေ့အတွက်အတည်ပြုလူနာ259ယောက်မှာရန်ကုန်တိုင်းအတွင်းက133ယောက်နဲ့ကူးစက်မှုအများဆုံးဖြစ်ပြီးရခိုင်ပြည်နယ်ကအယောက်80နဲ့ဒုတိယအများဆုံးဖြစ်ပါတယ်။စက်တင်ဘာ16ရက်နေ့နေ့လယ်ပိုင်းအထိဆောင်ကြည့်လူနာအသစ်က208ဦးရှိပါတယ်ရှင်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲကိုပြည်ပကနှောက်ယှက်မှုတွေအခုချိန်ထိမရှိသေးတယ်လို့လက်ရှိလုံခြုံရေးစနစ်အပေါ်မှာလည်းစိတ်ချယုံကြည်မှုရှိတယ်လို့အမေရိကန်စစ်တပ်တရားဥပဒေစိုးမိုးရေးနဲ့ထောက်လှမ်းရေးနယ်ပယ်ကထိတန်းတာဝန်ရှိသူတွေကပြောပါတယ်2016သမရရွေးကောက်ပွဲတုန်းကရုရှားနိုင်ငံကဂျာဝင်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးကကောက်ချက်ချပြီးကြတဲ့ကဒီနှစ်သမရရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ပြည်ပကဆွတ်ဖက်မှုတွေရှိလာမလားဆိုပြီးအမေရိကန်တာဝန်ရှိသူတွေကသတိထားစောင့်ကြည့်နေကြတာပါဒီနှစ်ထဲမင်းဆန္ဒရှင်အမည်စင်းပေးသွင်းတာလို့အချက်အလက်စုဆောင်းထားရှိတဲ့စနစ်နဲ့တခြားစနစ်တွေအပေါ်စိုက်ဘာတိုက်ခိုက်မှုမျိုးမတွေ့ရဘူးလို့အမေရိကန်ပြည်ရင်းစုံစမ်းစစ်ဆေးရေးဘူရို FBI အဖွဲ့ညွှန်ကြားမှု Christopher Riga ဗုဒ္ဓဟူးနေ့ကပြောပါရည်အမျိုးသားလူညွန့်ရေးအေဂျင်စီညွှန်ကြားမှုဘိုးချုပ်ကြီးဖောနက်ကဆိုနီကလည်းအစိုးရဌာနတွေအကြားညှိနှိုင်းဆောင်ရွက်မှုတွေရဲ့ရလဒ်အဖြစ်စိုက်ဘာလုံခြုံရေးမှာအောင်မြင်မှုတွေဆက်လက်ရရှိနေမှာကိုယုံကြည်စိတ်ချမှုရှိတယ်လို့ပြောပါရည်အလားတူဒီသတင်းပတ်တွေထဲမှာအမေရိကန်ထိပ်တန်းအရာရှိတွေကသမရရွေးကောက်ပွဲကိုအမေရိကန်ရဲ့ရန်သူနိုင်ငံတွေဖြစ်တဲ့ရုရှားတရုတ်နဲ့အီရန်တို့ကနှောက်ယှက်ဖို့ကြိုးစားပေမဲ့လုံခြုံရေးစနစ်အတွင်းစည်းကိုဝင်ရောက်နိုင်ခြင်းမရှိဘူးလို့ပြောထားခဲ့တာပါဒါကြောင့်လာမယ့်ရွေးကောက်ပွဲဟာခေတ်သစ်သမိုင်းမှာလုံခြုံမှုအရှိဆုံးရွေးကောက်ပွဲဖြစ်လိမ့်မယ်လို့ American Cyber လုံခြုံရေးနဲ့ Computer စနစ်လုံခြုံရေး Agency ညွှန်ကြားမှု Christopher Crabb ကပြီးခဲ့တဲ့သတင်းပတ်ကပြောဆိုထားပါတယ်ရှင်American ပြည်ထောင်စုနောက်ပိုင်းပြည်နယ်တွေမှာတော်မီတွေဆက်လက်လောင်ကျွမ်းနေပြီးအထူးသဖြင့် California, Idaho, Oregon နဲ့ Washington ပြည်နယ်တွေမှာမကြုံစဘူးတော်မီလောင်ကျွမ်းမှုတွေနဲ့ကြုံနေရပါတယ်။အနောက်ဖက်ကမ်းခြေဒေသတခြားမြို့တွေအထိမိခိုးမြို့တွေဖုံးလွှမ်းနေတာကြောင့်ကျန်းမာရေးအတွက်အန္တရာယ်ရှိကြောင်းကြွမ်းကျင်သူတွေကသတိပေးထားပါတယ်။မိခိုးမြို့တွေကြောင့်နိုင်ငံအနောက်ပိုင်းပြည်နယ်တချို့မှာလေထုအရေးအသွေးအားဆန့်ကျင်တင်ကျဆင်းနေတာပါ။ဂျူဒူတပ်ပုံတွေအရာမိခိုးမြို့တွေကမိုင်9000လောက်အကွာဗြိတိန်နဲ့ဥရောပမြောက်ပိုင်းတွေအထိပြန့်နှံ့ရောက်ရှိနေတာတွေ့ရကြောင်းလဲဗုဒ္ဓဟူးနေ့တုန်းကသိပ္ပံပညာရှင်တွေကပြောပါတယ်။လက်တလောရာသီဥတုနဲ့လေလံကြောင်းကြောင့်မ မီဂိုမီရီအခုလိုမိုင်းအတော်ဝေးဝေးထိရောက်ရတာဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။ American ပြည်ထောင်စုအရှိဘက်ခြံနယူးယောက်မြို့နယ်ညူဂျာစီပြည်နယ်တွေမှာလည်းညပိုင်းကောင်းကင်တွေနှီးရဲနေတာကိုလူမှုကွန်ရက်ပုံတွေမှာတွေ့ရပါတယ်။ကြွမ်းကျင်သူတွေကတော့ဒီသတင်းပတ်ကုန်ပိုင်းလောက်မှာမီဂိုမီရီရော့ပါသွားနိုင်တယ်လို့ခန့်မှန်းထားကြပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာစီးပွားရေးပြန်လည်နှိုးထောင်ရေးအစီအစဉ်တစ်ကိုအမေရိကန်ပြည်ထောင်စုဗဟိုဘဏ်ကချမပြနိုင်ခဲ့တဲ့အတွက်ကြာသာပတိနဲ့အာရှစုရှယ်ယာစည်းကွက်မှလည်းအကြဘဲကိုဦးတည်ခဲ့ပါတယ်။ဂျပန်နီကေးအညွန်ကင်းကတုံညာတသမ600ခန့်နှုန်းဩစတြေးလျ S&P ASX နဲ့တောင်ကိုရီးယား KUSPI အညွန်ကင်းတွေကတိတိတမ200ခန့်နှုန်း၊ရှန်ဟိုင်းကွန်ပိုစစ်အညွန်ကင်းကတုံညာတသမ400ခန့်နှုန်းနဲ့ထိုင်ဝမ် TSEC ကတုံညာတသမ800ခန့်နှုန်းအသီးသီးကျဆင်းခဲ့ပါတယ်။ကြာသာပတိနေ့နောက်ပိုင်းဟောင်ကောင်ဟန်ဆင်အညွန်ကင်းကတိတိတမ600ခန့်နှုန်းနဲ့အိန္ဒိယဆန်ဆက်စ်အညွန်ကင်းကတုံညာတသမ900ခန့်နှုန်းကျဆင်းခဲ့ပါတယ်။ဥရောပအစုရှယ်ယာဈေးကွက်မှာလည်း London FTSE နဲ့ Germany DAX အညွန်ကင်းတွေဟာ3,900ခန့်နှုန်းကျဆင်းသွားပြီးပြင်သစ် CAC 40အညွန်ကင်းက3,800ခန့်နှုန်းကျဆင်းခဲ့ပါတယ်။နိုင်ငံတကာရွှေဈေးနှုန်းမှာတအောင်ဆောက်ကို American Dollar 1,949.90 နဲ့100ခန့်နှုန်းကျဆင်းခဲ့ပါတယ်။ American Yen ဈေးတစ်စီကို39.86 ဒေါ်လာနဲ့3,900ခန့်နှုန်းကျဆင်းပြီးနိုင်ငံတကာစံသတ်မှတ်ထားတဲ့ Brent Yen ဈေးတစ်စီကို48.68ဒေါ်လာနဲ့3,500ခန့်နှုန်းကျဆင်းခဲ့ပါတယ်။2023ခုနှစ်ကုန်ပိုင်းလောက်အထင်ကြီးတူးနှုံတွေ3နီးပါးလောက်မှာပဲရှိနေမှာဖြစ်ကြောင်း American အစိုးရဗဟိုဘဏ်ဥက္ကဋ္ဌ Jerome Powell ကဗဟိုဘဏ်ကြီးကကြေညာခဲ့ပါတယ် COVID-19 အရေးပေါ်ထောက်ပံ့ငွေအစီအစဉ်လည်းပြတ်သွားခဲ့တာကြောင့်အစုရှယ်ယာဈေးကွက်အကျဖက်ကိုဦးတည်ခဲ့ပြီး American အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones 3,100ခန့်နှုန်း S&P 500ညွှန်ကင်းက3,400ခန့်နှုန်းနဲ့ Nasdaq အညွှန်ကင်းက1,300ခန့်နှုန်းအသီးသီးကျဆင်းခဲ့ပါတယ်ရှင်တို့ရရှင်များရှင်ကြာသာပတိနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတွေတိုးလာနေပြီးယောဂအခမ်းမရှိသူတွေအသက်ငယ်ရွယ်သူတွေပါပါဝင်လာတာကြောင့်အရင်ထပ်ပို့ပြီးကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါအသက်73နှစ်အရွယ်မင်းကလေးငယ်တဦးအပါအဝင်ယောဂအခမ်းမရှိတဲ့သူတွေပါကိုဗစ်ရောဂါနဲ့သေဆုံးမှုတွေရှိနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါအစောပိုင်းမှာယောဂလက္ခဏာမပြင်းထန်ပေမဲ့ရုတ်တရက်သေဆုံးတဲ့အထိကြုံရနိုင်တာကြောင့်မပေါ်ဆဖို့ကိုဗဟိုကူးစက်ယောဂတိုက်ခိုက်ရေးဌာနကညွှန်ကြားရင်းမူဒေါက်တာခင်ခင်ကြီးကပြောပါတယ
်အခုကနောက်ကန်ယောဂရှိတဲ့သူတွေမှာတင်သေဆုံးတာမဟုတ်ပါဘူးမရှိတဲ့သူတွေလည်းသေဆုံးနေပါတယ်အသက်ကလည်းကြီးမယ်နောက်ကယောဂလည်းရှိမယ်ဆိုရင်တော့သေဆုံးမှုဟာဆိုရင်ပို့ပြီးတော့အဆများသွားမယ်ဆိုတာဒါသိနိုင်မှာဖြစ်ပါတယ်ထို့သောနောက်ကယောဂမရှိဘဲနဲ့လူကောင်းကြီးကလည်းသေနိုင်တယ်ဆိုတာလည်းသိစေချင်ပါတယ်နောက်တစ်ချက်ကသူ့ရဲ့ထူးခြားချက်ကရှားယောဂရင်းနဲ့မတူဘဲနဲ့ပို့ပြီးတော့ထူးခြားချက်ကသူ့ဟာဆိုလို့ရှိရင်တာမန်ပေါ့နော်ယောဂလက္ခဏာတိတ်အစိုးကြီးမဟုတ်ဘူးပေါ့နော် moderate လောက်တော့ရှိတယ် moderate လောက်တော့ရှိပြီအဲ့ဒီအချိန်ကနေပြီးတော့သူကချက်ချင်းလန့်ငင်းပဲသူကယောဂဖောက်ဆိုးပြီးတဲ့ခါကျတော့အသက်သေဆုံးတဲ့အထိဖြစ်နိုင်တယ်ဆိုတာလေးလည်းသတိပြုပေးစေချင်ပါတယ်ပြည်သူတွေသိစေချင်ပါတယ်လက်ရှိမှာဆိုရင် ICU မှာလူနာအယောက်30လောက်ရှိပါတယ်
ကျမရင်းနဲ့အောင်စားဝင်ကြီးဌာနရဲ့ဒီနေ့မွန်လွယ်ပိုင်းအထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ12ဦးအပါအဝင်စုစုပေါင်း58ဦးနဲ့ယောဂကူးစက်ခံရသူ3800ကျော်ရှိနေပါတယ်။ယောဂပျောက်ကင်းလို့စိတ်ယုံစင်ဝင်ရသူ900ကျော်ရှိတယ်ဆိုပေမဲ့ဒါဟာပိုးရိပ်လူနာအလုံးရဲ့20ရာခိုင်နှုန်းကျော်သာရှိနေပါတယ်။ယောဂဘူးကင်းစင်သွားရင်နောက်မှာပြန်လည်ထူထောင်မှုအချိန်ယူရတာကြောင့်ကျွတင်ကောက်ွယ်ဖို့အရေးကြီးကြောင်းလဲဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
လူငယ်တွေဟာဆိုလက်ရှိလဲကိုဗစ်ကနေပြီးတော့ရှောင်လဲလို့မရပါဘူးကိုဗစ်ကူးစက်နိုင်ပါတယ်ဖြစ်ပွားရင်လည်းသေဆုံးတဲ့အထိဖြစ်နိုင်ပါတယ် ICU ထဲလည်းရောက်ပြီးတော့အသက်သေးတဲ့အထိလည်းဖြစ်နိုင်ပါတယ်ဆိုပေမဲ့လို့အများစုကတော့တိတ်ဆိုးဝါးပြင်းထန်တဲ့အဆင့်တော့မရှိပါဘူးသို့တော်ကိုသာဆိုးဝါးပြင်းထန်တော့မခံစားပေမဲ့လို့ကိုမိသားစုတွေကိုဖိုးဖွားတွေကိုမိဘတွေကူးစက်စေတယ်ဆိုလို့ရှိရင်သူတို့ဟာဒီ COVID-19 ရဲ့ယောဂါရဲ့နော်သူရဲ့ဒီတိုက်ခိုက်မှုကိုသူတို့မတွန်းလှန်နိုင်ပါဘူးသူတို့တော်တော်ကြီးကိုပြင်းပြင်းထန်ထန်ခံစားရပါတယ်။ကောင်းသွားရင်တော့မှတော်တော်ကြီးကိုသူတို့ဒီအရက်ကြကြနဲ့ခုပြီးတော့မှဒါကောင်းလာတဲ့အခြေအနေမျိုးတွေဖြစ်ပါတယ်
။စီးရုံတွေမှာယောဂါဘူးရှင်ရှိစောင့်ကြည့်စစ်ဆေးနေတဲ့ဝန်ကိုရှော့ချဖို့ရည်ရွယ်ပြီးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအင်းစိန်ဌာနကခမဲစေကမှလည်းနှစ်ရက်အတွင်းစစ်ဆေးသူလူနာ52ဦးတည်းကထောက်ဝက်ကျော်မှကူးစက်မှုရှိကြောင်းအတည်ပြုထားပါတယ်။ ကယောဂကြောင့်ပုဂ္ဂလိကထွေထွေယောဂကူစေကန်းတွေကိုပိတ်ထားရသလိုအတီးပြုလူနာတွေနဲ့ထွေထွေမှုရှိတာတွေကြောင့်စေယုံတချို့ပိတ်ထားရပြီးတချို့နေရာတွေမှာအခမဲ့စေကူကန်းတွေစီလာရောက်ပြတာသူတွေလည်းတိုးလာနေပါတယ်ကျမ်းမာရေးဝန်ကြီးဌာနကတော့မနေ့ကပဲကျမ်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းလမ်းညွှန်ချက်ထဲမှာပုဂ္ဂလိကစည်းကမ်းတွေအတွက်မပါဝင်သေးတာကြောင့်ညွှန်ကြားချက်တွေထုတ်ပြန်စီစဉ်တယ်လို့ရန်ကုန်တိုင်းဌာနကအခမဲ့စည်းကမ်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်မနေ့ပရိုတိုကောထွက်လာရောကျွန်တော်တို့ကပြောသွားပါတော့နော်ဒါဒီစည်းရုံးစည်းကမ်းတွေအတွက်များလာပါတော့ကြည့်လိုက်တော့ပြဟုတ်မယ်ဒီ carbon message ရဲ့အတွက်ကိုချပြထားအခုကဟိုလူနာတယောက် positive ရတယ်ပိတ်စည်းကမ်းပိတ် lockdown ပိတ်အခုဆရာဝန်ပြူသွားဝန်ထမ်းတွေပြူသွားလို့ရှိတော့အခုဘလူကဖွင့်ရတော့ပါနဲ့အဲဒါကြောင့်ကျွန်တော်တို့ကနေတစဉ်အဲ့လိုအနေထားမျိုးကိုဖြစ်နိုင်ရင်မြင်မြန်လေးဖြည့်ရှင်းနေတယ်ဖြည့်ရှင်းနေတယ်ပြီးရင်ပရိုတိုကောလေးတခုမြင်မြန်ချပေးနေတယ်ပြီးတော့နောက်တစ်ခုကကျတော့ဒီစေကန်တွေကိုဟိုအခုပိတ်ထားတဲ့စေကန်စေယုံတွေအခုရွှေလောင်းမင်းဆိုတဲ့ပိတ်ဘဟုစီတဲ့ပိတ်တကယ်တမ်းအဲ့ဒါဟုတ်တယ်စေကန်လာကြတော့ဆိုတော့ကိုလူနာ positive လဲထွက်ကောင်းထားမယ်ထွက်ပြီးဆေးဖြန့်ပေါ့ဆေးဖြန့်ပြီးဆက်ကြည့်ဟေးဟိုလူနာနဲ့ contact ရှိရဆရာဝန်ခုနပြောလို့မနေ့ကပုံစံ level 2ဝက် level 2ဝက်ထားတော့ stress ယူ negative ဆိုဆက်ကူတော့လူနာဆက်ကြည့်အဲ့လိုနေလုပ်ပေးရမှာပေါ့နော်တို့ပြရမှာဒီ private section အနေနဲ့ကိုသူကအဲ့လိုဖြစ်နေတာဒီခန်တက်ကပြက်နေတဲ့ပုံစံဖြစ်နေတော့ပျက်စီးသွားတဲ့ပုံစံဖြစ်နေတော့ဖြစ်နိုင်ရင်အဲ့ဒီခန်တက်ကိုငငယ်လေးကျွန်တော်တို့တိဆောက်စေခြင်းနဲ့တိဆောက်ပြီးခန်တက်ပိတ်သွားမှအပေါ်မှာ workload မပြီးတော့မှနောက်ကျွန်တော်တခြားလုပ်ရမယ့်အလုပ်တွေဆက်လုပ်လို့ရမှာသူကလူနာတွေကစီယိုတွေတက်ဟောဒီ studio တွေတို့အဲ့လိုတွေဖြစ်နေလူနာတွေကပြီးစီယုံတွေလည်းမလာခြင်းရောရှိရစီနဲ့မေးတော့ဆက်စီးဆိုင်စီရောက်တော့ဆက်စီးတော့ဘောတော့အဲ့လိုဖြစ်နေတော့ဘောတော့မနေ့ကချပေးလို့ protocol လေးအတွက်ကိုဒီမြင်မြန်လေးလုပ်ပေးစီခြင်းနဲ့တော့ဒီကျွန်တော်လက်ရှိ GPE အတွက်ကိုကျွန်တော်ကကြတော့ဒီ second section private section အနေနဲ့ကိုလုပ်ပြီးတော့မြင်မြန်လေးဖွင့်ပြီးတော့ဒုနာဆက်ပြီးတော့ကြီးစီခြင်းနဲ့ဘောနော
်တချို့ပြန်ယောဂကုသမှုတွေစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာညမထွက်ရအမိန့်နဲ့တတ်နိုင်သမျှအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားသလိုအခုအခါကုသမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းနေရာတော်တော်များများမှာလည်းမလိုအပ်ရင်အပြင်မသွားဖို့ညွှန်ကြားချက်တွေထုတ်ပြန်ထားပါလိမ့်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေပြင်ပို့ထားတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
စစ်ရေးသင်းမှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မှာဒီနေ့မနေ့ပိုင်းကလက်နက်ကြီးကြီးကြားရပောက်ကွယ်မှုကြောင့်ဒေသခံတို့ချို့ထိခိုက်ဒေဆုံးခဲ့တယ်လို့နေရစုတ်ကဖက်ပြေးနေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရသိတောင်မြို့နယ်ရွှေလောင်းတိမ်ကျေးရွာမှာလက်နက်ကြီးကြီးကြားရပွားခွဲခဲ့ရာအ ਨੇ ဆုံးရွာသားသူတေဆုံးပြီးသူဦးတန်ရာရရှိသွားတယ်လို့ဒေသခံတွေကပြောပါတယ
်ဒီကလည်းပြည်တယ်မြို့ပေါ်တောင်းရောင်းလည်းပြည်တယ်စစ်တပ်ကကဟိုရေဓာတ်ကတက်လာရေဓာတ်ကလည်းအော်မှဓာတ်နဲ့ပြည်ပြည်တယ်မြို့ပေါ်တောင်းရောင်းလေးလုံးပြည်တာမှာအမှန်နှလုံးရွှေလောင်းတိမ်မှာမကြားတယ်ကြားလို့ဦးမောင်ကိုပြေးတယ်နောက်ပြီးတော့ဦးလာထောင်းမောင်တောင်းရောင်းတယ်အဲ့လိုပါဒီလိုမျိုးရှိနေတာ။နောက်တော့ငေါသိရင်းဆိုတဲ့ကလိုင်းပေါ်မှာလည်းနှလုံးကြဲသူကတော့မကိုဘူး
။ကျေသိတာမြို့နယ်မြို့သားနှုတ်တော်ကိုစလဲဥခင်မောင်လက်ကလည်းဒီမနေ့ပြစ်ကတ်မှုအတွင်းဒေရခန့်ရွာသားတို့ထိခိုက်ဒေဆုံးမှုရှိခဲ့ကြောင်းအတည်ပြုပါရတယ်
။ကိုယ်နိုင်ခွေးကြော်ကြော်လောက်ကနည်းနည်းကြည့်ကြည့်ကြရတယ်။အတိတာကြည့်တာကရေသိတာကိုတင်းနေကတွေ့တယ်။အဲ့ဒီမှာအဲ့ဒီရွာသားတို့စုသွားတယ်။နောက်သူ့ကိုကိုကထက်ခဲ့ရရတယ်။
ကိကမှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းဒေသခံတွေကစွပ်စွဲနေတဲ့အတွက်တမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။မနေ့တုန်းကရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်တာရှိခဲ့ကြောင်းကိုတော့တမတော်ပြောခွင့်ရဘူဂျုတ်စော်မင်းတို့က VOA ကိုပြောဆိုထားပါတယ်
။ဒီတောင်ဘက်မှာတော့ကျွန်တော်တို့ဦးတောင်တောင်ကျော်လမ်းဘက်မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်ပွားကြတာရှိတယ်။ဒါနဲ့အသေးစိတ်အခြေအနေတော့ကျွန်တော်မသိဘူးပေါ့
။မနေ့ကတော့ရတိတောင်မြို့နယ်ဗူရီတောင်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တို့မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွင့်ရခိုင်တုခကဆိုပါတယ်။ဒီကနေ့ထိခိုက်ဒေဆုံးမှုရှိခဲ့တဲ့ရွှေလောင်းတိမ်ကျေးရွာမှာပြီးခဲ့တဲ့တပတ်ကလေးကလက်နဲ့ကြီးကြီးကြားရောက်မှုတွေရှိတဲ့အတွက်ဒေရခန့်ရွာသား300လောက်ဟာနိစ္စရာကျေးရွာကိုထွက်ပြေးသိမ်းချောင်နေရပါတယ်။တရက်ပိုင်းတွင်မိုးစဲကျွန်းဒေရဖက်ပြေခတ်မှုတွင်ရွှေလောင်းတင်နဲ့နိနာရွာကရွာသားများပြားနိစ္စရာရွာကိုသိမ်းချောင်နေရတယ်လို့လဲရသိတာမျိုးချီဆိုင်ပရဟိတဖွဲ့ကကိုဘက်ကာကပြောပါတယ်
။ဒီလောင်းတွေမင်းဆောင်ရဲ့တန်ပြေဥရောရဲ့ဆိုလို့ဆိုရင်ထမင်းကျင်ကတပေါင်းနဲ့ကျောင်းရောက်ရှိတယ်တော်မီကတော့ဘူးလို့မှအဲဒီနိစ္စရပေါ့လေရက်စရမျိုးတွေဖြစ်တဲ့အတွက်ကြောင့်အမှနိစ္စရချင်းတော်တွေမှာခုံလုံးပြီးတော့မှကျင်းတော်လူတွေကကျင်းမထားကြတယ်
စက်တင်ဘာလ15ရက်နေ့ကလည်းလက်နက်ကြီးပစ်ခတ်ခံရမှုကြောင့်အာဂါတောင်ကျေးရွာကဒေသခံတို့တန်ရန်ရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့တမတော်နဲ့ဤရခိုင်နဲ့ကင်ဖွဲ့တို့ကတော့အပြန်လန်ဆွဆွဲထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကတိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးမှုတွေတိုးလာနေတာတွေဟာစစ်ရဆိုးမှုမြောက်နိုင်ကြောင်းလဲမကြာသေးခင်ကကုလသမဂ္ဂထိတ်တန့်ရာရှိသူကသတိပေးထားပါတယ်အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တဲ့လူရတချို့ကိုတွေ့ရတဲ့အတွက်စစ်ရဆိုးမှုနဲ့လူရထုအပေါ်ကျူးလွန်တဲ့ရဆိုးမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ရှလက်ကပြီးခဲ့တဲ့သတင်းပတ်ထဲကုလသမဂ္ဂလူခွေရေးကောင်စီမှာသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကုဘက်ကပေးကြုံနေရတဲ့ရခိုင်ပြည်နယ်မှာစစ်ရေးထိမှမှုတွေဆက်လက်ကြီးထွားနေတာကြောင့်ထိခိုက်ဒေဆုံးမှုတွေနေရာစွန့်ခွာထွက်ပြေးရသူတွေဒီကနေ့ထိတိုးလာနေစေဖြစ်ပြီးလုံခြုံရေးရောကပေးအန်ဒီရဲ့ရှင်းချမှုတွေနဲ့ပါရင်ဆိုင်နေရတဲ့အခြေအနေတွေကိုကိုယ်တိုင်တောရောက်သတင်းယူထားတဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်တန်နိုင်ပါလက်နက်ကင်မတိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းတွင်ရသေတော်မျိုးနဲ့မိုးစေးကျွန်းဒေသဖက်မှာလည်းတိုက်ခတ်မှုတွေရှိခဲ့တာကြောင့်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေကြရတာပါရသေတော်မျိုးနဲ့ကံပြင်းကျေးရွာဖက်မှာလည်းလက်နက်ကြီးကြီးကြောက်ပေါက်ကွေးမှုတွေကြောင့်ဒေသခံတွေအာလုံးနီဘဘေးလွတ်ရာထွက်ပြေးကုန်ကြရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစင်ကပြောပါတယ
်ကျွန်တော်ကဗောတော်ဒီခေါ်ပြီးရတော့ကတို့ဟာဟိုတမ်တော်ဇက်တန်40ဆန့်လဲတဲ့ရှင်ကသူကပိုက်တန်ကြရတယ်ပိုက်တန်ကြတော့ကျွန်တော်တို့ကနေကရောက်ရောက်ပြီလားမြက်ကြီးသူကတင်းကိုလာလက်ကြီးကြရတယ်ကြတဲ့ရှင်ကကျွန်တော်တို့ကြည့်တော့ကဒဲလဲထော်ပြီးကြတယ်လာလက်ကြီး
ရသေးတော်မျိုးနဲ့မိုးစေးကျွန်းဒေတာရွှေလောင်းတင်ကြီးရွာဖက်မှာလည်းလုံခရက်တပတ်လောက်ကစားပြီးပြစ်ခတ်မှုတွေဇက်တိုက်ကြုံနေရတာပါဒီကနေ့စောပိုင်းပြစ်ခတ်မှုတွေတွေ့မှာလည်းအနည်းဆုံးဒေတာခန့်တူသေဆုံးပြီးတိခိုက်ခံရသူတွေရှိကြောင်းလည်းဒေတာခန့်တွေကပြောပါတယ်ကပ်ပြီးရောကကူးဆက်မှုအန်ဒီကကာကွယ်နိုင်ဖို့ရခိုင်ပြည်နယ်မှာတက်နိုင်တဲ့လောက်အင်ပြေမထွက်ကြဖို့ညွှန်ကြားထားတဲ့အချိန်မှာပဲလက်နက်ကင်မင်းပကတေကြောင့်ဒေတာခန့်တွေနေရာဆုံးခါထွက်ပြေးနေကြရတာပါရွှေလောင်းတင်ကြီးရွာကထွက်ပြေးလာတဲ့ဒေါ်မဝင်းကြီးကတော့ကပ်ပြီးထက်ခုလက်ရှိချင်းချောက်နေတဲ့စစ်ဘေးကိုပို့ကြောင်းနေရတယ်လို့ပြောပါတယ်
ဒ
ီလိုပဲနေကြတယ်မတ်စ်တွေလည်းမရှိသူမရှိဘူးရှိသူတွေလည်းရှိကြပါတယ်တတ်တဲ့သူတွေလည်းတတ်ကြပါတယ်ယောဂါကိုပဲကြောက်ရမလားတိုက်ပွဲတွေကိုပဲကြောက်ရမလားတနတ်တန်တွေကလည်းတချင်းချင်းနဲ့နားတော်မခံနိုင်ဘူးဆိုပြီးတော့ရခိုင်ဘာသာစကားနဲ့ပြောပြတော့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာကူညီပေးရေးအေဂျင်စီ USAID ရဲ့ဒီလတဲ့ထုတ်ပြန်ချက်အရရခိုင်လက်နက်ကန်အဖွဲ့နဲ့တပ်မတော်ကြား2018ခုနှစ်နောက်ပိုင်းကစစီရေးပဏိပခတ်တွေကြောင့်ရခိုင်ပြည်နယ်မှာနေရာဆွန့်ခွာထွက်ပြေးနေရသူတွေတိုးလာနေပြီးဒီထက်8000ကျော်လောက်ကတော့စစ်ရှောင်စခန်းတွေမှာခိုလုံနေထိုင်ကြရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတအန်းပလောင်ရွာသား3ဦးသေဆုံးမှုအတွက်တာဝန်မရှိကြောင်းဒေသခံစစ်တပ်ကငင်းဆိုလိုက်တာကြောင့်အဖြစ်မှပေါ်ပေါ်ရေးဆက်လက်ကြိုးပမ်းသွားမယ်လို့တန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကပြင်ဆင်နေတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါပြီးခဲ့တဲ့မေလကုန်ပိုင်းကမူဆယ်မြို့နယ်မူလွန်ပန်ခါချေးရွာအုပ်စုမိုင်းဆက်ချေးရွာအနီးမှာအရသား3ဦးကိုတမ်ဘရော့ကဖမ်းဆီးသွားခဲ့ပြီးနောက်3လအကြာဩဂုတ်လ20ရက်နေ့မှာအလောင်းတွေကိုတွေးခဲ့တာပါရွာသား3ဦးသေဆုံးမှုမှာတာဝန်ရှိကြောင်းမူဆယ်မြို့တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကဆွဆွဲထားတဲ့တပ်မ99တပ်မမှုကတော့ဆွဆွဲထားသူတွေလွတ်တော်90တွေနဲ့ရဲရွာလူကြီးတွေကိုခေါ်ယူတွေ့ဆုံပြီးမေးမြန်းစုံစမ်းခဲ့တယ်လို့တပ်ဘက်ကကျူးလွန်တာရှိရင်အရေးယူမယ်အကြောင်းပြောခဲ့ပါတယ်။နောက်ပိုင်းမှာတော့တပ်မ99ကအခင်းဖြစ်ပွားတဲ့နေရာဒေသဘက်ကိုသူတို့ဝင်ရောက်လှုပ်ရှားတာမရှိကြောင်းနဲ့ရဲသားတိုက်စုံမှုဟာသူတို့နဲ့ပတ်သက်မှုမရှိကြောင်းငင်းဆိုခဲ့တယ်လို့မူဆယ်မြို့နယ်တအန်းစာပင်နဲ့ယဉ်ကျေးမှုအဖွဲ့ကအထွေထွေအတွင်းမှုအိုက်သိန်းဝင်းက VOA ကိုပြောပါတယ်။
သူတို့ကစုံစမ်းမယ်ပဲပြောတာစုံစမ်းလားမစုံစမ်းလားမသိဘူးပေါ့နော်သူတို့ကအဲ့ကျွန်တော်တို့ကိုကိုနဲ့ပတ်သက်မှုမရှိကြအောင်တမကိုကိုလှုပ်ရှားမှုမရှိဘူးဆိုတာပဲပြောတယ်ဒါပေမဲ့ရှိရှိမရှိရှိတမတော်ခေါ်ရလေကျွန်တော်စီမှာမြင့်မြင့်တက်တည်ရှိရပါတော့အဲ့ဒီဟာတမမူရဲ့ PSO ပေါ့ကျွန်တော်တို့7လပိုင်း31ရက်နေရလား30လား3ရက်နေမတိုင်ခင်9လပိုင်း3ရက်နေမတိုင်ခင်မတူအကြောင်းပြန်လာ
ဒီတစ်ပတ်အတွင်းမှာပဲအမှုမှန်ပေါ်ပေါ်ရေးအတွက်အထက်ဆင်းဆင်းကိုတင်ပြသွားဖို့ပြင်ဆင်နေကြောင်းလဲအိုက်သိန်းဝင်းကအခုလိုဆက်ပြောပါတယ
်ဆက်ခံရတဲ့မိသားစုကနေကျွန်တော်စာပေရေးမှုကိုတွင်တောင်းလာတာပါเนาะစာရေးတင်ပြီးတော့မှအဲ့ရောအကြောင်းပြုပြီးတော့ကျွန်တော်တို့မူဆယ်မြို့နယ်ရဲ့နိုင်ငံမျိုးနယ်ရဲ့ကုခိုင်မျိုးနယ်ရဲ့ဒီတခိုင်မှာရှိတဲ့စာပေရင်ကျေးမှုသုံးမျိုးနယ်ကိုပေါင်းပြီးတော့ဒီအမှုမှန်ဖော်ထုတ်ဖို့ကျွန်တော်တို့ကော်မတီတရက်ဖွဲ့လိုက်တယ်ပေါ့နော်အဲအဲ့ဒီကော်မတီကနေကျွန်တော်တို့ပထမအောင်ဆုံးခဲ့လိုက်တာကဒီတိုင်းမှုစီပေါ့နော်ဒီအမှုမှန်ပေါ်ပေါက်ရေးကိုဝိုင်းကူညီပြီးတော့ဆောင်ရွက်ပြီးတော့မှဖြည့်ရှင်းပေးဖို့ပေါ့နော်အဲ့ဒါမှမှတော်မှုရှိပြီဆိုရင်တော့ကျွန်တော်တို့အသိစိတ်ပေါ့နော်ဒီကကကြီးတို့လူခွင့်ရေးကော်မရှင်တို့တိုင်းမြန်ခံယုံတို့ပေါ့နော်အဲ့ဒါသတိရောသတင်းပေါ်ရှိရအောင်ဒီတပတ်တွင်တော့သင်ကြည့်လို့ညားပါတော့
ဒီသတင်းနဲ့ပတ်သက်လို့မင်းမြန်းနိုင်ဖို့တမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆိုတာမရှိပါဘူးမူဆယ်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးညီစိန်ကတော့တမ်ရော့အနေနဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးစစ်ဆေးစီလို့ကြောင်းပြောပါတယ်
ကျွန်တော်တို့တမမိုးနဲ့သွားတွေ့တဲ့နေ့တုန်းကတော့တမမိုးကတော့သူ့ရဲ့တပတ်တပန်းကိုမေးကြည့်မယ်လို့ပြောတာပေါ့နော်ပြောမယ်ဆိုလို့ရှိရင်တပတ်တပန်းကိုပဲမေးကြည့်မယ်ဆိုတဲ့အခါကျတော့ဘလို့ဒီအမှုမှမပေါ်နိုင်ဘူးလို့တော့ကျွန်တော်တို့ကသုံးသပ်တယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ပဲတပတ်တပန်းကမှကျွန်တော်မှပါတယ်လို့ဝန်ခံဖို့ဆိုတာမလွယ်ဘူးလေနော်ကျွန်တော်တို့ဖြစ်စေချင်တာကတော့တမမိုးကနေပြီးတော့မှဒီသုံးဆန်းစစ်စစ်ရေးအဖွဲ့တွေပါတယ်ဖွဲ့ပြီးတော့မှအမှုမှပေါ်အောင်လုပ်ဖြစ်နေတာပေါ့နော်အဓိကပွင့်လင်းနေတာမျိုးပေါ့အမှုမှမပေါ်မချင်းတော့ကျွန်တော်တို့မှတာဝန်ရှိတဲ့အခါကျတော့အဖြစ်မှပေါ်အောင်တော့ကျွန်တော်တို့ရှာတန်ရအောင်မှာပါပဲ
စက်တင်ဘာလာဇန်ပိုင်းကလည်းလာရှိုးမြို့နယ်ဖာလိုင်ရွာသားနှစ်ဦးကိုခမာယ361ကတပ်ဖြတ်ခဲ့ကြောင်းဒေသခံတွေကဆွဆွဲပြောဆိုတာတွေရှိခဲ့ပြီးတမ်ရော့ဘက်ကတော့တိုက်ပွဲဖြစ်ပွားပြီးအသေးရမိတဲ့ MNDAA ကူကန်တပ်ဖွဲ့ဝင်နှစ်ဦးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ် MNDAA ကူကန်အဖွဲ့ကသူတို့တပ်ဟာလာရှိုးမြို့နယ်အတွင်းမှာမလုရှားကြောင်းနဲ့တမ်ရော့နဲ့တိုက်ပွဲဖြစ်တာမရှိကြောင်းတုံ့ပြန်နာတွေရှိနေပါတယ်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတမရော့စစ်ကြောင်းကပြစ်ခတ်ရိုက်နှက်လို့အရသာတူသေဆုံးတာနဲ့တဦးထိခိုက်ဒဏ်ရာရမှုမှာဒေသခံတွေဆန္ဒပြခဲ့တဲ့နောက်တမရော့ဘက်ကစုံစမ်းစစ်ဆေးပြီးကျူးလွန်တာမှန်ကန်ကြောင်းထုတ်ဖော်ခဲ့တယ်လို့ဇွန်လကုန်ပိုင်းမှာပဲရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာဖြစ်ပွားတဲ့အာဓမပြုကျင်းမှုမှာလည်းကျူးလွန်သူတပ်သား၃ယောက်ကိုစစ်ဆေးအရေးယူမှဖြစ်ကြောင်းသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကံရောဂါကာလမလေးရှားရောက်မြန်မာနိုင်ငံသားတွေထဲမှာကိုကိုကိုအဆုံးစီရင်သူတွေတိုးလာနေကြမှာပဲအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသား160ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံမှာကံရောဂါကာလကန့်သတ်မှုတွေကြောင့်အလောက်ကိုင်းနဲ့စောင့်ဝင်နေရအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြန်ခြင်းပေမဲ့မပြန်နိုင်ပဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေတာပါပြီးခဲ့တဲ့အင်္ဂါနေ့တုန်းကကိုကိုကိုအဆုံးစီရင်သွားတဲ့မြန်မာလူသမား2ဦးနဲ့ပါဆိုရင်စုစုပေါင်း18ဦးထိရှိသွားပါပြီမြန်မာတန်ရုံအလို့သမားတန်ရာရှိဦးအောင်စောမင်းကတော့အခက်ခဲကြုံရပေမဲ့လက်မလျှော့ကြဖို့နဲ့တန်ရုံကိုဆက်သွယ်အကူအညီတောင်းဖို့တိုက်တွန်းထားပါတယ
်ဒီကိုဗစ်ကလာပြီဆိုတော့ပြည်ကြကြလာပြီဘာလို့ရှိမှာပေါ့ဟုတ်အဲ့ဒါကတော့အဲ့လိုဟာတွေကတော့ကျွန်တော်တို့ကတော့ပြောချင်တာကတော့ကြာကဖြည့်ချင်းကြီးအမှန်မဟုတ်ဘူးပေါ့ကျွန်တော်တို့အနေနဲ့တကယ်အခက်ခဲရှိနေတဲ့သူတွေကိုဦးစားပေးနေတဲ့ဟိုစက်မရေးရောစပါတော့နော်ဦးစားပေးနေတဲ့ပြန်လဲခေါ်ယူပြနေနေမှာရှိတယ်စက်မကြဖို့ပြောချင်တာပါခင်ဗျာဟုတ်အဲဒါမှမဟုတ်ဟိုဘာလဲစစ်စစ်စိတ်ကြမကြပါနဲ့ဟိုတခုခုဆိုလဲစံရုံးကိုဖုံးဆက်ပြီးတော့ဟိုအကျဉ်းဉဏ်တောင်းမှာအကူအညီတောင်းမှာ
ကယောဂါကာလအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့တာမနေ့တုန်းကတော့14ချိန်မြောက်အဖြစ်လူပေါင်း160ကျော်ကိုပြန်ပို့ပေးခဲ့တဲ့အကြောင်းကိုလည်းအလုသမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ်
164ယောက်မနေ့ကတော့မနေ့ကဟိုလိုနေထဲမှာတော့ကြားက150မက14ဦးမှာတော့ဟိုအလုသမားပါတယ်ဟိုသင်္ဘောသားပါတယ်နောက်တစ်ခုကအဲ့ CI ပါတယ် CI သမားတွေလည်းပါတယ်
ဟုတ်ကဲ
့။နောက်တစ်ခုကတော့အဲ့ဒီဟာပေါ့နော်ဒီကျောင်းသားပါတယ်ဒေါက်တာတယောက်ပါတယ်နောက်တစ်ခုက basic allergy visa နဲ့တူတူပါတယ်။ဘောင်းဆိုတော့ဟို2548ယောက်တိတိ
ဟိုပြန်ပို့ပေးနိုင်ပြီပေါ့နော
်15
ကျင်းခေါ်မှာပေါ့ဟိုကန်နေရလူပါပါပေါ့နော်390တယောက်ပါပ
ါမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကိုက်ယောဂါကာလမှာနေရပြန်ပို့အကူအညီတောင်းထားတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီအဲ့ဒီတဲကကိုဝင်ဆောင်အမျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံနေရသူ130ကျော်ကိုနေရပြန်ပို့နိုင်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်ခမန်းချင်းမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်အလုပ်ကိုင်နဲ့စာဝတ်နေရေးအခက်အခဲတွေကြုံနေရတာရှိသလိုနေရပြန်ဖို့တရားမဝင်နီလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် KNU ကရင်မျိုးသားအစည်းအရုံးလက်နက်ကင်တိုက်ပွဲဆင်နွှဲလာတာအနှစ်90ရှိလာပါပြီဒါပေမဲ့အောင်မြင်မှုအလားလာကတော့ကြာလီဝေးလီဆိုသလိုဖြစ်နေပါတယ်ဒါကြောင့် KNU သမိုင်းကိုဦးအောင်ခင်ကပြန်လည်သုံးသပ်ပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
KNU ပြည်အမျိုးသားအစည်းအရုံးရဲ့ဗဟိုကော်မတီဝင်ဖထုံမန်းကြီးမောင်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုအတွက်လွန်ခဲ့တဲ့ဇူလိုင်လက KNU ကနှုတ်ထွက်လိုက်ကြောင်းသိရပါတယ်ခရင်လက်နက်ကင်ဒေါ်လာရေးမှာအနှစ်90အတွေ့အကြုံရှိသူဖြစ်ပါတယ်နေနေကင်ဒေါ်လာရေးကိုစွန့်လို့ပြီးကျွတ်တော်နိုင်ငံရေးကိုပထမဆုံးကူးပြောင်းသူဖြစ်လို့ဇူအောင်ပြင်းနဲ့အတိုင်းအတာပေါ်မှာမူတည်ပြီးအခြားလက်နေကင်အုပ်စုတွေလည်းအတုယူွယ်ရှိတယ်လို့ပထမမင်းကြီးမောင်ပြောဆိုတာကိုဩဂုတ်လ12ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ်ဒုလရေးရတဲ့1948မှာပြည်တွင်းစစ်ဖြစ်ပွားပါတယ်1949မှာ KNU ကအစိုးရကိုစစ်ကြေညာပါတယ်အဲ့ဒီခေတ်က KNU တပ်နဲ့ဗကပကွန်မြူနီတပ်ဟာမြန်မာပြည်မှာစစ်အင်အားအကြီးဆုံးတပ်ဖွဲ့တွေဖြစ်ပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်ဖက်ဆပ်ပလအစိုးရကိုအပြုတ်မတိုက်နိုင်ပဲတောခုနေကြရပါတယ်။စစ်တပ်ကအာဏာသိမ်းပြီးမကြာမီ1963မှာငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းတော့ရန်ကုန်ကိုလာကြတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့ရှိပါတယ်။ KNU ဟာကွန်မြူနီနဲ့ပူးပေါင်းပြီးမထညတ်တာအမျိုးသားဒီမိုကရေစီညီညွတ်ရေးတပ်ပေါင်းစုကိုဥဆောင်ပါတယ
်လွတ်လပ်ရေးကြိုးပမ်းတဲ့ကာလကရင်အဖွဲ့အစည်းအမျိုးမျိုးရှိခဲ့သလိုလက်နက်ကင်ဒေါ်လာရေးလို့တော့လည်းအမျိုးမျိုးရှိလာပါတယ်မာတာညတာအဖွဲ့ကို KNU ခေါင်းဆောင်မန်းပဆန်ကဥဆောင်ပြီးဥနေဝင်အစိုးရနဲ့ဆွေးနွေးပါတယ်စောဟန်တာသာမှွေဥဆောင်တဲ့ကရင်ဒေါ်လာရေးကောင်စီကလည်းဘုန်နေဝင်အစိုးရနဲ့ဆွေးနွေးပါတယ်နိုင်ငံရေးသဘောတူပြီးရင်စစ်ရေးသဘောတူညီချက်ရယူနိုင်မယ်ဆိုတဲ့ကရင်အာဇာနည်စောဘဦးကြီးရဲ့မူကိုစောဟန်တာတာမွေးတို့အဖွဲ့ကလက်ကင်ထားတယ်လို့ဆိုပါတယ်တကယ်တော့ဘိုလင်းထင်နဲ့ဘိုထရူမင်းကောင်းဆောင်တဲ့ကရင်တိုင်ရင်နှရင်တက်မတော်လက်အောက်သွတ်သွင်းနိုင်တာကိုစစ်ရေးသဘောတူညီချက်လို့ခေါ်တာပါမန်ဘာဆန်အဖွဲ့ဟာစစ်အစိုးရနဲ့သဘောတူညီချက်မရယူနိုင်ဘဲစောဟန်တာတာမွေးကသာရယူနိုင်ပြီးကရင်ပြည်နယ်ကိုကိုသူလေးလို့ခေါ်ဖို့1964မှာဘိုနေဝင်းအစိုးရကကြေညာခဲ့ပါတယ်
ဘိုးချုပ်ကြီးစောဘုံမြတ်လက်ထက်မှာ KNU ဟာကွန်မြူနီနဲ့လက်တွဲဖြုတ်လိုက်ပါတယ်။မဆလာဆိုရှယ်လစ်ခေတ်ကအစိုးရစီးပွားရေးချွတ်ချုံကြချိန်မှာ KNU ဟာစီးပွားရေးစီရင်အင်အားတောင့်နေပါတယ်။ဒါပေမဲ့ DKBA ကရင်ဗုဒ္ဓဘာသာတပ်ခွဲထွက်သွားပြီးမနာပရောဌာနချုပ်ကြာဆုံးသွားတဲ့1995ကစပြီး KNU အင်အားကျဆင်းလာပါတယ်။ကွန်မြူနီအန်တီအကြောင်းအရင်က KNU ကိုထောက်ခံအားပေးခဲ့တဲ့ထိုင်းအစိုးရလည်းမူပြောင်းသွားပါတယ်1998မှာအာဆီယံအကွင့်ဝင်ဖြစ်လာတဲ့မြန်မာနိုင်ငံကလက်နက်ကင်တော်လိုင်းရေးအဖွဲ့ကိုထောက်ခံလို့မဖြစ်တော့ပါဘူ
းဒါပေမဲ့မန်နေပလောကြာဆုံးသွားတဲ့နောက်ပိုင်း KNU ဌာနချုပ်ဟာထိုင်းနိုင်ငံမဲဆောက်နေကြမျိုးကိုရွှေ့ပြောင်းအခြေစိုက်ရပါတယ်ထိုင်းအခြေစိုက် KNU ဌာနချုပ်နဲ့မ မြန်မာပြည်တွင်းမှာလှုပ်ရှားကြတဲ့ KNU အဖွဲ့တွေကြားဆက်ဆံရေးမပြေလည်တာတွေရှိလာပါတယ်။ KNU အဖွဲ့တွေမှာဗဟိုချုပ်ကန်မှုအားနည်းပြီးတိုင်းရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာတာပါ။ဗိုလ်ချုပ်ထိမ်မောင်ဦးဆောင်တဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မှခုနှစ်ကခွဲထွက်ပြီးစစ်အစိုးရနဲ့ငြင်းငြင်းဆွေးနွေးတဲ့အတွက် KNU ငြင်းငြင်းကောင်စီဖြစ်လာပါတယ်။ DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတမတော်လက်အောက်ခံနေကြားသောတပ်ဖြစ်2010မှာအသွင်ပြောင်းတဲ့အခါ DKBA တပ်သားအများအပြား KNU ဘက်ကိုပြန်ဝင်လာကြပါတယ်။2012မှာ KNU နဲ့အစိုးရအပြစ်ရက်ပြီး2015မှာတပြည်လုံးအပြစ်ရက်တဲ့ NCA စာချုပ်မှာ KNU လက်မှတ်ထိုးခဲ့ပါတယ
်။တပြည်လုံးမှာတပ်မတော်တစ်ခုသာရှိရမယ်လို့အခြေခံဥပဒေကပြဋ္ဌာန်းထားပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေကိုတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖြစ်လာအောင်စီရင်သိမ်းသွင်းပါလေ။အင်းအား300ကျော်ရှိတဲ့နေကြားဆောင်တပ်ရင်းတရင်မှာအစိုးရတပ်သားက300ခန့်လုံးပါဝင်ပါတယ်။လက်နက်ကိုင်အဖွဲ့လေးတွေကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းနိုင်တာကြောင့်ကချင်ရှမ်း၊ကယား၊ကရင်စတဲ့ပြည်နယ်တွေမှာတပ်မတော်လက်အောက်ခံနေကြားဆောင်တပ်ဖွဲ့တွေရှိလာပြီးစီးပွားရေးလုပ်ကြပါတယ်။တပ်မတော်နဲ့ပူးပေါင်းတဲ့ကရင်နေကြားဆောင်တပ်ဟာတရုတ်လောင်းကစားမြို့တည်ထောင်ပြီးစီးပွားရှာပါတယ်။အစိုးရတပ်နဲ့တိုင်းရင်းသားကဝေစားမြစားလုပ်တဲ့အစီအစဉ်မှာပဲဒါပေမဲ့ KNU လို့ဝိုင်းရင်လက်နေကိုင်အဖွဲ့ကြီးတွေကတော့အပြစ်ရစာချုပ်လက်မှတ်ထိုးထားပြီးမဲ့တပ်မတော်လက်အောက်ခံလုပ်ဖို့မစင်သားလေးပါဘူးမိမိရွေချက်ကိုစစ်အင်အားနဲ့ရယူဖို့အလန်းဝေးနေသေးပြီးမဲ့တပ်မတော်ကိုယုံကြည်စိတ်ချဖို့ KNU အတွက်ကဲကဲနေပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ဖြစ်နှုန်းသေနှုန်းလျှော့ချရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာမကြာခင်ရပိုင်းတွင်ကိုဗစ်ရောဂါဖြစ်နှုန်းသေနှုန်းဇက်တိုက်မြင့်တက်သွားတာကြောင့်ထပ်ပိုမဆိုးလာအောင်တူးချင်းပိုကာကွယ်ပြီးရောဂါလက္ခဏာပါစောင့်ကြည့်ဖို့လိုနေပါပြီ။အခုလိုတူးချင်းစမလုံနိုင်ရင်နောက်ဆုံးမိမိကိုယ်တိုင်ပါကူးစက်ခံရပြီးအနည်းကလူတွေကိုပါဆက်ကူးစက်စေနိုင်ကမထိန်နိုင်မသိမ်းနိုင်ဖြစ်သွားနိုင်တာမို့ဘလို့ပိုကာကွယ်ဘလို့လက္ခဏာတွေကိုစောင့်ကြည့်တယ်မှာလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးချပါတယ်။ Okay, ရေမောတူဆာဝန်ကြီးပမခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်တို့ဒီအခုရပ်ပိုင်းအတွင်းလေးမှာပဲပေါ့နော်။နှစ်ပတ်လောက်အတွင်းမှာကိုဗစ်ပိုးတွေ့သူကအထူးသဖြင့်ရန်ကုန်နဲ့တချို့မြို့ကြီးတွေမှာတော်တော်လေးကိုထိုးထောင်တက်လာတော့တွေ့ရပါတယ်ဆရာ။အဲ့ဒါအပြင်ဒီဆုံးတဲ့သူကလည်းတော်တော်လေးစတက်လာတဲ့အခါကျတော့ဒီအရာအလုံးကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့ဘာစပြီးတော့အကြံပေးချင်တယ
်ဒီကိုဗစ်ကဒီစတင်ပါလာလာဇာနေပြီအခုထိဆိုမပတ်ကျော်တော့ဘူးစတိုက်တိုးနေဒီလိုတိုးလာခြင်းအကြောင်းရင်းအားလည်းပဲစောစောပိုင်းမှာတယောက်နဲ့တယောက်နဲ့ကူးစက်မှုမတားဆီးလိုက်နိုင်တဲ့အချက်ကနေပြီးတော့စတာအခုဆိုရင်လူနာတွေများများလာတော့ဒီလိုအခြေအနေမှာထပ်ပြီးတော့မပွားဘူးကူးစက်မှုကိုတားဆီးဖို့ဆိုရင်လုပ်နေကြပုံတရားအတိုင်းနံပါတ်၁စတာကတော့stay home နေတာအကောင်းဆုံးပါနော်မိမိရဲ့အိမ်ထဲမှာနေပြီးတော့ပြင်ပလူတွေနဲ့ဆက်သွယ်မှုမရှိဘူးဆိုရင်ဒီကိစ္စအများကြီးကျသွားတယ်ပေါ့ရှင်။နံပါတ်2အချက်ကတော့ stay home နေတဲ့အချိန်ကိုပြင်ပမှာမဖြစ်မနေသွားလာရလို့အခြားလူတွေနဲ့ကြုံတွေ့ရတဲ့အချိန်တိုင်းကိုအများရန်ပြောနေတယ် mask ဇက်နဲ့နှာခေါင်းစည်းကိုစနစ်တကျတက်ဖို့လိုတာပေါ့နော်။နောက်တစ်ချက်ကတော့ဒီပစ္စည်းတွေကိုကင်တွယ်မယ်ဆိုရင်ကင်တွယ်မိတယ်ဆိုရင်ကိုယ့်ရဲ့လက်ကိုစက္ကန့်20ကြာအများရန်ဆေးကျောနေဖို့လိုတယ်လက်သန့်စည်းတွေလည်းအသုံးလို့ရပါတယ်ဒီလက်ကနောက်တစ်ချက်ကတော့နေရာပေါင်းစုံကိုကင်တွယ်မိနိုင်တဲ့အတွက်ကြောင့်ကိုယ့်ရဲ့မျက်နှာတဝိုက်ကိုမကင်မိသေးဘူးကျွန်တော်တို့အလေးချင်းနောက်တစ်ချက်ကတော့ social distancing လို့ခေါ်တဲ့ကျွန်တော်တို့ပြောဆိုဆက်ဆံတဲ့အခါမှာ6ပေကွာနေဒီပဇက်နဲ့နှာခေါင်းစည်းကပ်ထားရဲ့နဲ့ပြောဆိုလို့ပါတယ်ဒီလေးချင်းဟာ March April May တုန်းကတေးချာလဲတိခဲ့ပြီးအသေးချာလဲလိုက်နာခဲ့ကြတယ်ဒါပေမဲ့ဒီကြားထဲမှာပိုးတွေအတီးပြူလူနာအရေးအတွက်ကျော်ကြသွားတဲ့အချိန်မှာဒီစီမင်းစည်းကမ်းနေအကုန်လုံးကတော်တော်လေးကိုမလုပ်ဖြစ်တော့ပဲနဲ့ကျွန်တော်မလိုက်နာတာကညားလာတကယ်တော့ဒီပိုးတွေးတဲ့ကိစ္စအခုလိုမျိုးတချိန်တုန်းတက်လာခြင်းအကြောင်းရင်းအားလည်းပဲအဲ့ဒါတွေကိုမလိုက်နာကြလို့လို့ပဲကျွန်တော်ပြောချင်တယ်ဒါတွေကိုသာလိုက်နာရင်တဖြည်းဖြည်းနဲ့နောက်နှစ်ပတ်တည်းတစ်လတည်းကြာရင်ပြန်ပြီးတော့ငကိုအခြေအနေမျိုးကိုပြန်ရောက်သွားနိုင်တဲ့အခြေအနေရှိတယ်မလိုက်နာနေတော့ဒီကထပ်ပြီးတော့နှစ်ဆနေသုံးဆသုံးဆနေလေးဆနေကျွန်တော်အနိုင်မနှင်းဖြစ်တဲ့အခြေအနေကိုရောက်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်လူလူလူလည်းပဲသိပညာပေးလို့တာကကိုကိုယ်တည်းစမကားကိုရေး ဒီနေ့နဲ့ဒီနေ့ဒီပို့တွေ့လူနာတွေများလာတဲ့သတင်းတွေပဲဖတ်ရင်းနဲ့ဒီနေ့နေ့မှာကိုယ်လည်းပါလာနိုင်တယ်ဆိုတဲ့ဥစ္စာလည်းကျွန်တော်တို့ကသတိပေးပြောတော်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ပို့ဆိုရင်ရတာကတည်ဆုံးမှုနှုန်းကလည်းစတက်လာတဲ့အနေအထားမှာဘလို့မဖြစ်အောင်ကာကွယ်တင်လဲဆရာ
အခုဒုတိယအကြော့ပြန်လာတဲ့ကုသမှုအခြေအနေမှာတည်ဆုံးမှုတက်လာတာကိုတွေ့ရဒါအသက်ကြီးတဲ့လူတွေပါသလိုအသက်ငယ်တဲ့လူတွေလည်းပါလာတယ်အသက်ငယ်တဲ့လူဆိုတာ50 60အရွယ်ပေါ့နော်နောက်တစ်ခုကတော့တည်ဆုံးမှုတွေရဲ့အများစုကိုကြည့်မယ်ဆိုရင်လည်းပဲအခုတော့စီဂျိုတို့တွေးတို့နှလုံးတို့တခြားယောဂတွေရှိခဲ့တဲ့လူတွေလည်းအများစုတည်ဆုံးလာတော့အခုလောလောဆယ်မှာလည်းကျွန်တော်တို့ရဲ့ဒီဝေဘာဂီတို့တောင်းကလာတို့ခေါင်ကြီးတို့မှာတင်ထားတဲ့လူနာတွေထဲမှာလည်းပဲ ICU တွင်းရတဲ့လူတွေများလာတယ် ICU ရဲ့ကိုတွင်းရတဲ့လူတွေဒီတည်ဆုံးမှုဘက်ကိုနီးတယ်ဆိုကျွန်တော်တို့စိုးရိမ်တာကနောက်ထပ်အများကြီးအသက်အန္တရာယ်ရှိတဲ့လူနာတွေထပ်တိုးနိုင်တဲ့အခြေအနေရှိဒါအပြင်ထူးထူးခြားခြားပြီးခဲ့တဲ့တရနှစ်အတွင်းမှာထွက်တဲ့တည်ဆုံးမှုနှုန်းထဲမှာဆိုရင်ဒီပညာခေါ်ရ broad debt လို့ခေါ်တယ်။အိမ်ရနေပြီးတော့ဆေးရုံတို့တည်ဆုံးရောက်ရှိဆိုတဲ့လူနာ၂ယောက်ကိုလည်းပဲ covid တန်ရရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကနှာခေါင်းတိုးပဲယူလိုက်တဲ့အခါမှာလည်းဒီ၂ယောက်ကလည်း positive ဖြစ်နေတာကိုသွားတွေ့ရတဲ့အခါကျတော့ဒီလိုအခြေအနေတွေကတည်ဆုံးမှုနှုန်းညားလာတဲ့တဲမှာနောက်ကျပြီးမှရောက်ရှိလာတဲ့အခြေအနေမျိုးတွေလည်းရှိ။ဒါကြောင့်မို့ကျွန်တော်တို့ကယောဂလက္ခဏာဆိုးလာသလားယောဂဖြစ်နေပြီလားဆိုတာကိုကိုယ့်အကူလည်းပဲသတိပြုပြီးတော့ဒီယောဂလက္ခဏာတွေကိုအမြဲတမ်းစမ်းသပ်နေဖို့လိုတယ်
ဟုတ်ကဲ့ဆရာအခုလိုကြိုပြီးတော့စောစောသိနိုင်ဖို့ပေါ့နော်ဒီသိဆုံးမှုဆေးရုံမတိုင်ခင်မဖြစ်အောင်ပေါ့ဆရာအဓိကဘယ်လက္ခဏာတွေကိုသတိပြုပြီးတော့စောင့်ကြည့်ဖို့လုပ်လဲဆရာ
အများဆုံးတွေ့ရတဲ့လက္ခဏာကတော့လုံးလုံးသေးချင်တယ်မှာနံပါတ်1ကတော့ဖျားတာပေါ့လေဆက်ရှူလက်ညောင်းနဲ့ပတ်သက်တာရှိတယ်အနာစီးမယ်ချောင်းဆိုးမယ်လေချောင်းနာမယ်ဒီထဲမှာပဲထူးထူးခြားခြားရခိုင်ပြည်နယ်မှာဖြစ်တဲ့ဒုက္ခလက္ခဏာနဲ့တွားပြီးရန်ကုန်မှာဆင်တူနေတဲ့အကြောင်းကတော့ရုပ်တရည်အနက်မရတဲ့လက္ခဏာတကူကူဆူရှာတဲ့အတကူကူကိုကနန်းကြည့်တဲ့အခါမှာကိုရင်တော့အသိတဲ့အနေတကူကကိုမသိဘူးဆိုရင်ဒါတဏှာဖြစ်စီရဆဖြစ်လာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေသိလာချိန်မှာဘာဆလုပ်တယ်လဲဆရာ
ကိုမှယောဂလက္ခဏာစခံစားရပြီဆိုတာနဲ့တကူအသိစိတ်နဲ့ကိုကိုမိသားစုအရင်မကူးအောင်ချက်ချင်းကာကွယ်လိုက်ဖို့လိုတယ်ဆေးဥစည်းကံကိုသွားဖို့မတိုင်ခင်မှာတခြားလူကိုမကူးဆက်အောင်တာဝန်ရှိတယ်လို့ကိုစိတ်ထဲမှာအရင်ဆုံးစပြီးတော့လက်ခံပြီးတော့ကိုအိမ်သားတွေနဲ့တည်တံ့အခန်းထဲမှာနေတာမျိုးသုံးဆောင်ပစ္စည်းတွေစားတဲ့တောက်တဲ့ပကံခွဲရောက်ဇွန်းအားစားပြီးကြထားတာမျိုးရေချိုးတဲ့အခါမှာလည်းပဲညသူငါနဲ့ရောပြီးတော့ကိုယ်အိမ်သားတွေနဲ့ရောပြီးတော့အသုံးပြုတဲ့အခန်းတွေကိုမသုံးပြုသင့်တာမျိုးတက်ကန်းနဲ့မှ TV ကြည့်တာစကားတိုင်းပြောတာမျိုးတွေမလုပ်သင့်တော့ဘဲနဲ့နောက်တစ်ခုကကျတော့ကျွန်တော်အကောင်းဆုံးကတော့ကိုယ်လက်အိတ်သာအစဉ်ပြေမယ်ဆိုရင်လက်အိတ်ကိုကိုယ်ကဝတ်ထားလိုက်မယ်ဆိုရင်ကိုယ့်ရဲ့လက်ကနေပြီးတော့တခြားနေရာတွေကိုထိတွေ့တဲ့အခါမှာလက်အိတ်နဲ့ထိတွေ့တဲ့အိမ်သားတွေတို့ကာကွယ်ရရောက်ဒီတော့မှလက်အိတ်ကိုအသုံးမပြုတော့တဲ့အချိန်မှာစနေကြဆွန့်ပစ်ပြီးမိုက်ပုံးနဲ့ဆနေကြထဲတာတို့မိရှုပစ်တာတို့ဒါမျိုးတွေလုပ်မယ်။နောက် mask ကလည်းအိမ်ထဲမှာနေ mask ကလည်းတတ်ထားသင့်မှာ။ပထမဆုံးစကာကွယ်သင့်တာတော့ကုမိသားစုပြီးရင်တော့နော်အပြင်မှာရှိနေတဲ့မိသားစုတခြားလူတွေကိုကာကွယ်ဖို့အကြောင်းတော့ stay home နေပြီးတော့ပြီးတော့မှသက်ဆိုင်ရာကျန်းမာရေးဌာနကိုအကြောင်းကြားသို့မဟုတ်သက်ဆိုင်ရာကျန်းမာရေးဌာနကိုသွားနော်သွားပြီးသွားတဲ့အခါလေးကိုယ့်အကူတယောက်တည်းလာတာပိုကောင်းတယ်အိပ်ပိုးတဲ့လူတိုင်းမှာရောကိုကားတဲ့မှာရောတက္ကစီပေါ်မှာရောတခြားလူတွေအနေရရှိနိုင်တယ်အဲ့ကြတော့ကျုံစည်းကမ်းကိုလာမယ်ဆိုရင်နော်ပါးစပ်နဲ့နှကောင်းစည်းကိုတေချာတက်လာဖို့လိုတယ်ဆက်ဆေးလာဖို့လိုတယ်တက်နိုင်ရင်တော့လက်အိပ်ပါဝတ်လာရင်လည်းအဆင်ပြေပါတယ်မျက်နှာမှာဒီ IC ခေါ်တဲ့ဟာကိုလည်းတက်လာရင်လည်းကောင်းတယ်ကိုကနေသူများကိုမကူးအောင်အရင်ဆုံးကာကွယ်တဲ့ဥစ္စာကိုလုတ်တင်တယ်လို့ကျွန်တော်အကြံပေးခြင်းပါတယ
်ဟုတ်ကဲ့ဆရာကြီးဆရာဆက်ဆက်ချင်းပြောတယ်ဒီလက္ခဏာတော့မတွေ့ရသေးဘူးပေါ့နော်အခု home stay ကိုကျွန်တော်အဓိကနေကြရတယ်ပေါ့ home stay မှာလည်းဆရာကြီးအတက်နိုင်ဆုံးအန္တရာယ်ကင်းအောင်ဘာတွေဆရာသတိပြုသင့်တာတွေကိုအကြံပေးခြင်းလဲ
home stay မှာတချို့သောအခြေအနေမှာရောဂါလက္ခဏာမပြဘဲ positive ဖြစ်တာရှိတယ်လေဘာတာဝန်ရှိလဲဆိုတော့အပြင်ထွက်မဖြစ်မနေအကြောင်းအရာတစ်ခုဆိုတော့အပြင်ထွက်ရတဲ့လူတွေကဈေးထွက်ဝယ်ရမယ်အဖြစ်တဲ့အဲ့လိုပြန်လာတဲ့အခါမှာကိုနှာခေါင်းစည်းကိုလည်းပဲအပြင်မှာဆွန့်ပစ်ခဲ့ပြီးတော့တက်နိုင်ရင်နောက်ဒီတစ်ခုတက်ဖို့လိုတယ်လက်စေးမယ်နှာခေါင်းစည်းလည်းတက်ထားမယ်တက်နိုင်ရင်ရေချိုးမယ်ကိုယ်ဝတ်လာတဲ့အဝတ်စားကိုဟိုတီးကြစီထားမယ်နောက်တစ်ခုကကျတော့အပြင်ကိုခဏခဏထွက်ရတဲ့လူကအိမ်ထဲမှာ social distancing ကိုတဲ့အချင်းချင်း၆ပေခွာနာစကားပြောဆိုပါညာဒီလိုသဘောမျိုးနဲ့နေတဲ့နော်ဟု
တ်ကဲ့အဲ့ဒါကျေးဇူးပြရစ်တယ
်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာဘက်ကစီရေးလှုပ်ရှားမှုတွေပုံမှုလှုပ်ဆောင်နေပါတယ်ဘုံပြည်သက်ပါတီထိန်းချုပ်ဧရိယာအတွင်းအရက်ဘက်အဖွဲ့အစည်းတွေကိုလည်းဝင်ရောက်ခွင့်မပြုဘူးလို့ထုတ်ပြန်လိုက်တယ်ဆိုတာနဲ့စီရေးပြင်းထန်နေစေရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရေးအခက်ကြုံနေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဘင်္ဂလားမြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြူအနီးမှာမြန်မာဘက်ကစစ်ရဲလှုပ်ရှားမှုတွေပုံမှုလှုပ်ဆောင်လာနေပါတယ်။ဒေသအတွင်းရခိုင်လက်နက်ကိုင် AA နဲ့ပရိုဟင်ဂျာအဖွဲ့ RSA တို့လှုပ်ရှားမှုတွေရှိနေလို့အခုလိုလုံခြုံရေးတင်းကျပ်လာတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်။မြန်မာဘက်ကနယ်စပ်မှာအစိမ်းရောင်မိုးထားတဲ့အဆောက်အဦးငယ်တချို့ကိုအခွင့်ရပိုင်းအတွင်းတွေ့ရပြီးနယ်စပ်တလျှောက်မှာလည်းမြန်မာနယ်ခြားဆောင်ရဲဝတ်စုံတွေနဲ့လှုပ်ရှားမှုတွေကိုဒေသခံတွေကတွေ့ရတယ်လို့ဘင်္ဂလားဘက်ကသတင်းစာတွေမှာဖော်ပြထားပါတယ်။အလားတူစက်တင်ဘာလ17ရက်နေ့ကလည်းစိတ်မာတင်ကျွန်းအနီးရေပြင်မှာမြန်မာဘက်ကရေတပ်တင်းပေါ်တချို့လှုပ်ရှားမှုတွေရှိနေတယ်လို့ဒေသခံတွေကိုကိုးကားပြီး Gospasa News တင်းမှာရေးသားထားပါတယ်။အခုလိုနယ်စပ်မှာမြန်မာဘက်ကစစ်ရဲလှုပ်ရှားမှုတွေရှိနေတဲ့အတွက်စက်တင်ဘာလ23ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးဌာနကခေါ်ယူကန့်ကွက်ခဲ့ပါတယ်
။ဒီတွင်းမှာကိုဗစ်ဒုတိယလှိုင်းကူးစက်မှုမြန်ဆန်လာတဲ့အတွက်ကျန်းမာရေးလုပ်ငန်းဆောင်ရွက်တဲ့ကိစ္စမှပါမွန်ပြည်ထောင်ပါတီထိန်းချုပ်ဧရိယာတွင်အရက်ဖက်လူမှုဖွဲ့စည်းတွေဖြစ်တဲ့ CBO, CSO, NGO, INGO ဖွဲ့တွေကိုဝင်ရောက်ခွင့်မပြုဘူးလို့မွန်ပြည်ထောင်ပါတီကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီဘူဟုကစက်တင်ဘာ17ရက်နေ့စွဲနဲ့စီကံသတ်မှတ်ထုတ်ပြန်လိုက်ပါတယ်ဒါပေမဲ့ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးလုပ်ငန်းဆောင်ရွက်မှုကိစ္စရလူကဝင်ရောက်ခွင့်ပြုမယ်လို့လဲမွန်ပြည်ထောင်ပါတီ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီဥက္ကဋ္ဌနိုင်ပညာလယ်ကပြောပါတယ်ပြင်ပဒေသကလာရောက်သူတွေမွန်ပြည်ထောင်ပါတီထိန်းချုပ်နိုင်ငံရှိကျေးရွာတွင်ဝင်ရောက်တဲခုခွင့်မပြုဘူးလို့လဲမွန်ပြည်ထောင်ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ပါတီစုံအထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ချင်းအမျိုးသားတပ်ဦး CNF အခြေချနယ်မြေများအတွင်းမဲဆွယ်စည်းရုံးရေးလုပ်မယ်ဆိုရင်ကြိုတင်ခွင့်ပြုချက်တောင်းခံရမယ်လို့ CNF ကပြောဆိုလိုက်ပါတယ်။ကမ္ဘာကပ်ရောဂါ COVID-19 ဖြစ်ပွားတဲ့ကာလဖြစ်တာကြောင့်သူတို့အခြေချတဲ့နယ်မြေမှာမဲဆွယ်စည်းရုံးရေးလုပ်မယ်ဆိုရင်ကြိုတင်ခွင့်ပြုချက်တောင်းခံဖို့နဲ့နိုင်ငံရေးပါတီတချို့ကလည်းကောင်းကောင်းမွန်မွန်ချိတ်ဆက်ကြတယ်လို့ CNF ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကပြောပါတယ်။ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီနဲ့လူပုဂ္ဂိုလ်တချို့တို့က CNF စာတမ်းတွေတဘောထားတွေကိုရွေးကောက်ပွဲအောင်နိုင်ရေးအတွက်လိုရာဆွဲအသုံးချမှုတွေရှိနေပြီး CNF ရဲ့ခွင့်ပြုချက်မရှိဘဲကူးယူအသုံးချမှုတွေမလုပ်ကြဖို့စက်တင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့ CNF ရဲ့ရွေးကောက်ပွဲဆိုင်ရာကြေညာချက်မှာတတိပေးထားပါတယ်။ချင်းအမျိုးသားတပ်ဦး CNF ဟာအစိုးရနဲ့2012ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ပနားမအပစ်ခတ်ရစေးစာချုပ်မှာထန်တလန်မြို့နယ်ဒီတိန်မြို့နယ်နဲ့ပလက်ဝမြို့နယ်တွေမှာအခြေချဖို့သဘောတူခဲ့ကြပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့မှာဒေသခံလူထုကိုဗစ် -19 ရောဂါကင်းဝေးစေရေးအတွက်ဆိုပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA လှုပ်ရှားရဒေသထဲမှာကျန်းမာရေးစစ်ဆေးရေးဂိတ်ထားရှိပြီးတော့တောလာနေတဲ့ဒေသခံတွေကိုစစ်ဆေးနေတဲ့အပေါ်မှာရှော့ပေါပေးဖို့တန်းနိုင်ငံရေးပါတီကနေတောင်းဆိုလိုက်ပါတယ်စက်တင်ဘာလဆန်းကစားပြီးတော့ RCSSSA ဟာမိုင်းကန်မြို့နယ်ပါခေါင် KONG ရွာတွေဘက်မှာကျန်းမာရေးစစ်ဆေးဂိတ်ထောင်ပြီးတင်းကြပ်စစ်ဆေးနေတာကြောင့်မြို့စင်းပြီးဈေးဝယ်စည်းသုံးမှုဒေသထွက်ပြေးစည်းတွေရောင်းဝယ်ဖို့အတွက်ခက်ခဲနေတာကြောင့်ရှော့ပေါ်ပေးဖို့မိုင်းကန်မြို့နယ်ကတန်းမျိုးရပါတီ TMP ဥက္ကဋ္ဌမိုင်းနန်ဟန်ကပြောပါရယ်အခုလိုကြမ်းမရည်စစ်စစ်မှုပြုခြင်းဟာမိုင်းကန်မြို့မှာတာမဟုတ်ပဲတခြားမြို့နယ်တွေမှာလည်းစတင်နေပြီဖြစ်ကြောင်းယောဂစတင်ဖြစ်ပွားချိန်မေလတုန်းကလည်းအခုလိုကြမ်းမရည်စစ်စစ်မှုတွေတစ်ကြိမ်လှုပ်ပြီးခဲ့ဘူးကြောင်းဒေသခံတွေကိုဗစ်ရောဂါဖို့ကုသမှုမရှိအောင်ဆောင်ရွက်ရတာဖြစ်ကြောင်း RCSSSA ဘက်ကပြောဆိုပါရယ်
ကယင်လက်နက်ကိုင်များအကြားအောက်ခြေမြေပြင်မှာထိတွေ့ပစ်ခတ်မှုတွေမဖြစ်ပေါ်စေရနဲ့စီးလုံးညီညွတ်မှုရရှိရေးအတွက်ကယင်အမျိုးသားစီယုံ KNU ထိန်းချုပ်နယ်မြေမှာစက်တဘာလ14ရက်နေ့ကကယင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်များကတွေ့ဆုံဆွေးနွေးကြပါတယ်အချင်းချင်းကြားအောက်ခြေမှာထိတွေ့ပစ်ခတ်မှုတွေရှိခဲ့တာကြောင့်လူထုအသံအမျိုးမျိုးထွက်ရှိလာတဲ့အပေါ်ရှင်းလင်းအောင်သိဖို့နဲ့နားလည်မှုရှိဖို့အတွက်တွေ့ဆုံဆွေးနွေးသွားတာဖြစ်ကြောင်း
KNU ကရင်အမျိုးသားစည်းရုံးအတွင်းရေးမှူးနှင့်ပဒိုစောလာထွန်းကပြောပါတယ်ဓာတ်အပြင်2020ရွေးကောက်ပွဲမှာကရင်နိုင်ငံရေးပါတီများအနိုင်ရရှိရေးအတွက်ကရင်လက်နက်ကိုင်များရဲ့လှုပ်ဆောင်နိုင်မဲ့အခန်းကဏ္ဍတွေကိုဆွေးနွေးနေကြပါတယ်အဲ့ဒီဆွေးနွေးပွဲမှာကရင်လက်နက်ကိုင်များဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံ KNLA ခေါင်းဆောင်များ KNU KNLAPC ခေါင်းဆောင်တွေနဲ့ကရင်နေခြားဆောင်တပ် BGF ခေါင်းဆောင်တွေပါဝင်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်ရေးတင်းမာမှုတွေနဲ့ကိုဗစ်ကူးစက်ရောဂါအကျက်တဲတွေရှိနေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေအနေနဲ့လက်ရှိမဲဆွယ်စည်းရုံးရေးကာလမှာအခက်ကြုံနေကြရပါတယ်။ကိုတက်နိုင်ငံနဲ့စူးစီးတင်ဆက်ပေးထားပါတယ်။
နာမည်နိုဝင်ဘာလထဲမှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်မိတ်ဆွေစည်းဝေးရဲ့ကာလကိုစက်တင်ဘာလ၈ရက်ကနေနိုဝင်ဘာလ၆ရက်နေ့ထိတတ်မှတ်ထားတာဖြစ်ပေမဲ့ရခိုင်မျိုးသားပါတီ ANP နေနဲ့လက်ရှိချိန်ထိမိတ်ဆွေစည်းဝေးရဲ့တခုမှမလုပ်ရသေးဘူးလို့ပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ
်။မိတ်ဆွေစည်းဝေးကတော့အခုကတက်မရင်းဝင်ထားတာကပုံဆက်ဆဲပြီးဟောကြည့်လို့ကဒီအဖိုးရှိရမှာပါနေတယ်။အဲဒါဆိုတော့ဟိုရေတပ်ဘေးပုံစံကလေးငါဆက်ဆဲရစီကိုဘလိုက်ဘူးထောင်းတာနဲ့လက်ဆက်ပါရုပ်တို့ဖြည့်ဝတာပြီးလုံလုံရတယ်
စီရီတိမမှုတွေနဲ့ကိုဘက်ကူးဆက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိတ်ဆွေစေယုံရဲ့ခက်ခဲနေသလိုလာမယ့်နိုဝင်ဘာလထဲမှာကျင်းပမယ့်ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်မလားဆိုပြီးလေနိုင်ငံရေးပါတီတွေနဲ့ဆိုရင်နေကြပါတယ်ပြည်ထောင်စုကြမ်းခန့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့လည်းလက်ရှိချိန်ထိရခိုင်ပြည်နယ်မှာမိတ်ဆွေစေယုံရဲ့မလုပ်ရသေးသလိုစီရီနဲ့ကိုဘက်ရဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲပေါ်ဆိုရင်ကြောင်းလေရခိုင်ပြည်နယ်ကြမ်းခန့်ရေးပါတီပြောခွင့်ရဒေါ်အေးမာခင်ကပြောပါတယ်
သူတို့ဒီကိုယ်စားလမ်းပေါ်မှာသိကြပေါ့ရွေးချယ်မှုတွေနဲ့နိုင်ငံရေးပါတီတွေအားလုံးကစားပြတဲ့ပုံမှာသူရွေးချယ်မှုနဲ့ရွေးချယ်ရတာပေါ့နော်အခုကြားတဲ့ခါကျတော့ဒီမှာတော့နေပါဒီကိုဗစ်ကာလမှာဆိုတော့ဒီစားပြမှုအဆင့်ကြီးကနေပြီးတော့မှမရှိတဲ့ခါကျတော့ပေါ့နော်ဒီပုံမှာကနေပြီးတော့မှကျမတို့ကတရားမျှတတဲ့ရေကောက်ကိုဖြစ်ပါမလားဆိုတဲ့ဥစ္စာကတော့တောင်းပြရမယ့်အနေထားပဲရှိကြတယ်ဒီအတွေ့အကြုံကကျမတို့ကပထမဆုံးကျင်းနေဖြစ်တဲ့ခါကျတော့လေ
လက်နက်ကင်မင်းပခတ်တွေကြောင့်စောပိုင်းမှာကတိကပုံမှန်တလေးလေးညမထွက်ရမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံပုံနှကြောင့်ရသစ်တောင်ဘူးတီတောင်နဲ့မောင်တော်မျိုးနယ်တွေပြင်ကြံမျိုးနယ်တွေမှာလည်းကိုရိုနာပိုင်းရဲ့ထိ ंछ ုပ်ရေးအတွက်ဆိုပြီးတော့ညမထွက်ရမင်းတွေထပ်မံထုတ်ပြန်ထားတာဖြစ်ပါတယ်ကိုဘက်ကူးစက်မှုတွေရှိနေတဲ့ရခိုင်မှာအတော်လာကန့်တတ်ထားတာရှိသလိုမလိုအပ်တဲ့အပြင်မတော်ဖို့မဖြစ်မနေတော့ရတဲ့အခါမျိုးမှာလည်းနှာခေါင်းစည်းတက်ဖို့အပါအဝင်ကြံမာရေးအတွက်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာကြဖို့လေကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ
်ဆက်ပြီးတော့လာမယ့်2020ရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတဲကအမျိုးသမီးကိုယ်စားလှယ်လောင်းတွေအနေနဲ့မွန်ပြည်နယ်အပြင်ကရင်ပြည်နယ်ရန်ကုန်အေရဝတီနဲ့တနင်္သာရီတိုင်းဒေသကြီးလွတ်တော်တွေမှာလည်းပါဝင်ရှင်ပြိုင်သွားမှာဖြစ်ပြီးသက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာစီယုံရေးခီးစင်တွေစတင်လှုပ်ရှားနေတဲ့အကြောင်းတွေကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်အမျိုးသမီးပါတီမွန်အနေနဲ့မွန်အမျိုးသမီးကိုယ်စားလှယ်လောင်းတွေကနေအရာဝတီတိုင်းဒေသကြီးပဲစီယုံရီလှည့်လည်တဲ့နေရာမှာဒေသခံလူထုတွေလက်ခံတဲ့အနေအထားမှာရှိခဲ့တယ်လို့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့မြို့သမီးပါတီမွန်ဩက္ကဋ္ဌမိတန်းရှင်ကအခုလိုပြောပါဗျာ။
မတော်ကားနဲ့ပဲလှည့်လိုက်တယ်အဲ့လိုမျိုးတော့တစ်ခါတော့ပြီးသွားပြီအစင်တော့ပြင်ပြပါတယ်မတော်ကမှာပြင်ချတော့ရမပြောနိုင်ဘူးဒါနဲ့အမေမင်းသမီးတွေကြတာနဲ့အလူတွေကအများကြီးဘူလက်ခံတဲ့နေသားအချစ်ထင်တဲ့နေသားတွေတော့နေရတာပေါ့နော်ကျမတို့ကတော့နန်းပွင့်နေတယ်လို့ပြောလို့ရပါတယ်အတော်တော့ပါဒီတော့ဟိုလူတွေအားလုံးကသိသွားတာပေါ့နော်ဒါနဲ့ပြောလို့မရဘူးလေအချင်းတွေကတော့လည်းရနိုင်တဲ့နေသားလည်းရချင်ရသွားမှာပေါ့အဒီသူကြတော့လည်းကျမတို့ကလူလာနေတဲ့ပိုင်းကြီးရှိတယ်
တိုင်းနာဘောင်းဆောင်နေထိုင်တဲ့ရန်ကုန်တိုင်းဒေသကြီးနေရာမှာပါဝင်ရှင်ပြန်ရတဲ့အတွက်စီယုံရေးဆင်းတဲ့အခါမှာကိုပြည်နယ်လိုအင်တိုက်အားတိုက်မဖြစ်ဘူးလို့လေတောင်ဩက္ကလာဘမြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့မော်ညင်ညွတ်ရေးပါတီဖွဲ့ဝင်မိအေးဇာဝင်းကပြောပါတယ်။
တို့တောင်းကလာပေါ့နော်ဆိုင်မုတ်တင်ခန်းနာလုပ်ပြီးတော့အဲ့ဒီဆိုင်မုတ်တင်နဲ့ ground ရဲ့ကိုယ်ထက်မော်နေနေကပားလောက်ပဲပေါ့နော်ကျမတို့ကခေါ်ပြီးတော့ပေါ့နော်ကျမတို့ကကျမတို့မိတ်ဆက်တယ်အဲ့လောက်ပဲကျမတို့လိုက်ထားပါတယ်။မွန်ပြည်နယ်ကတော့မတူဘူးပေါ့ရှင်ဒီမှာမဲဆက်စီယုံရင်လောက်ရတဲ့အကြတော့မွန်ပြည်နယ်မှာတော့အင်တိုက်အားတိုက်ရှိတယ်ပေါ့နော်ကျမတို့ကတိုင်းနာအားလုံးအတွက်ပဲဆက်ဆွဲကိုသွားမယ်ဆိုလို့ရှင်ဆက်ဆွဲကျမတို့ကမဲဆက်စီယုံရင်ရှင်းရမှာပါရှင်။
အမျိုးသမီးကိုယ်စားလှယ်လောင်းတွေပါဝင်လာတဲ့အတွက်လူငယ်နဲ့မျိုးသမီးတွေနိုင်ငံရေးမှာပိုးပြီးစိတ်ဝင်စားလာတယ်လို့လည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်ကိုယ်စားလှယ်လောင်းမိအေးရင်ဝင်းကဆိုပါတယ်
ဒီမှာဝင်ကြရတဲ့အတွက်ပေါ့နော်အစိုးရကနေမှသလို့ရှိမင်းလေးတဲ့နိုင်ငံရေးတဲ့မှာကိုယ်ပြီးဆိုင်ထားတာအဲ့တက်စပါမနာတာပေါ့နော်ဒီနောက်ကကြတော့ကိုကမင်းလေးကြတဲ့အတွက်နောက်ကိုကနိုင်ငံရေးအတွက်ကြောင့်လည်းသားလူတွေချက်ဆိုလို့ရှိကိုကလည်းအာနေရပေါ့နော်သူဆိုရှိပြောကြတယ်လူကြီးတဘောအဲ့လိုမျိုးပြောတဲ့လူလေးရှိရောနော
်အခု2020ရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီထဲမှာဆိုရင်ရန်ကုန်တနင်္လာရီကရင်ပြည်နယ်ဝန်ပြည်နယ်မှာမျိုးသမီးကိုစလဲလောင်း18ဦးအေယာဝတီတိုင်းဒေသကြီးမှာအမျိုးသမီးပါတီကမျိုးသမီးကိုစလဲလောင်း9ဦးပါဝင်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်ခရိုင်ဘက်မှာမြန်မာဘက်ကစစ်ရဲလှုပ်ရှားမှုတွေပုံမလှုပ်ဆောင်လာနေပါတယ်။ကျမ်းမာရေးလုပ်ငန်းဆောင်ရွက်တဲ့ကိစ္စကအပမွန်ပြည်သက်ပါတီထိန်းချုပ် area အတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေဖြစ်တဲ့ CBO, CSO, NGO, INGO တွေကိုဝင်ရောက်ခွင့်မပြုဘူးလို့မွန်ပြည်သက်ပါတီ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဗဟိုကထုတ်ပြန်လိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။မြန်မာလူရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကိုဘလော့ဂါတွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်ကဘလော့ဂါဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေရှင်။
ကျွန်တော်ပရင်းနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဘီအန်ရဲ့ကင်ဘီထိရောက်မှုရှိမရှိဆိုတာကိုဆုံးဖြတ်ဖို့ကသမရဖောင်းကဆုံးဖြတ်မှာမဟုတ်ပဲပြင်ပသိပ္ပံပညာရှင်ဘုတ်ဖွဲ့ကဆုံးဖြတ်ဖို့ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကမနေ့ကတောင်းဆိုလိုက်ပါတယ်ကျွန်တော်အနေနဲ့ကာကွယ်ဆေးကိုယုံတယ်သိပ္ပံပညာရှင်တွေကိုယုံတယ်ဒါပေမဲ့ဒေါနယ်ထရန့်ကိုမယုံပါဘူးပြီးတော့အခုလိုအချိန်မှာအမေရိကန်ပြည်သူတွေအနေနဲ့လည်းဒေါနယ်ထရမ့်ကိုယုံလို့မရနိုင်ဘူးလို့ဂျိုးဘိုင်ဒန်ကဒယ်ဝဲပြည်နယ်ဝမ်မင်တန်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒေါနယ်ထရမ့်ကတော့သူ့သမ္မတတန်းတွင်းမှာထွက်ပေါ်လာမယ့်ကာကွယ်ဆေးနဲ့ပတ်သက်ပြီးသူ့ရဲ့ရွေးကောက်ပွဲပြိုင်ဘက်ဂျိုးဘိုင်ဒန်အနေနဲ့ကာကွယ်ဆေးဖြန့်ဝေမဲ့အစီအစဉ်တွေကိုမချပြသင့်ဘူးဆိုပြီးတော့အမီရောမှာမနေ့နောက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကာယောဂအပေါ်မှာအစိုးရရဲ့ကိန်းတွယ်ဆောင်ရွက်နေပုံနဲ့စီးပွားရေးကျဆင်းမှုတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာပါလီမန်မှာအတိုက်ခံနေတဲ့ဝေဖန်မှုတွေကိုအပြင်းထန်ခံနေရချိန်မှာပဲနေစဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာလည်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 98,864 ယောက်ရှိတာကြောင့်ကူးစက်ခံရသူစုစုပေါင်း 5,100 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်တည်ဆုံးသူဟာလည်း 1,132 ယောက်ထပ်တိုးလာတာကြောင့်တည်ဆုံးသူစုစုပေါင်း 73,198 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတော်မှာ COVID-19 ကာယောဂါကြားရောက်နေတဲ့ကြားမှာပဲလာမယ့်တုတ်ကွေးရာသီကနိုင်ငံအတော်များများမှရှိတဲ့ဆေးရုံစနစ်တွေကိုဖိအားတွေတိုးလာစေမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပုံတွင်းနေမှာပြောလိုက်ပါတယ်။တုတ်ကွေးရာသီတဖြည်းဖြည်းနီးကပ်လာနေချိန်မှာပဲလက်ရှိ COVID-19 ရောဂါကူးစက်မှုနဲ့ဆေးရုံတက်ကူးစက်မှုတွေတိုးလာနေတာကစိုးရိမ်စရာအနေအထားဖြစ်သလိုရိုးရိုးသားမှန်တုတ်ကွေးလား COVID-19 ရောဂါလားဆိုတာကိုခွဲခြားဖို့ပုံပြီးတော့ခက်ခဲစေတယ်လို့ WHO ရဲ့အရေးပေါ်ကျန်းမာရေးအစီအစဉ်တောင်းဝန်ရှိသူတဦးဖြစ်တဲ့ Maria Van Kerkhove ကပြောပါရခင်ဗျာ။ American ပြည်တော်စုနောက်ပိုင်းပြည်နယ်တွေမှာတော်မီတွေဆက်လက်လောင်ကျွမ်းနေပြီးတော့အထူးသဖြင့် California, Idaho, Oregon နဲ့ Washington ပြည်နယ်တွေမှာမကြုံစဘူးတော်မီလောင်ကျွမ်းမှုတွေနဲ့ကြုံနေရပါတယ်။နောက်ဘက်ကမ်းခြေဒေသတလျှောက်မြို့တွေအထိမိခိုးမြို့တွေဖုံးလွှမ်းနေတာကြောင့်ကျန်းမာရေးအတွက်အန္တရာယ်ရှိကြောင်းလည်းကြေညာသူတွေကသတိပေးထားပါတယ်။မီဂိုငွေတွေကြောင့်နိုင်ငံအနောက်ပိုင်းဖီနယ်ကတချို့မှာလေထုအရေးသေးစံချိန်တင်ကျဆင်းနေပါတယ်။ဂျိုရုဓာတ်ပုံတွေအရတော့မီဂိုမြူတွေကမိုင်9000လောက်အကွာဗြိတိန်နဲ့ဥရောပမြောက်ပိုင်းတွေအထိပြန့်နှံ့ရောက်ရှိနေတာတွေ့ရကြောင်းလဲဗိုလ်တူးနေကသိပ္ပံပညာရှင်တွေကပြောပါရတယ်။လက်တလောရာသီဥတုနဲ့လေလံအကြောင်းကြောင့် မိဂုံမြူတွေအခုလိုမိုင်းအတော်ဝေးဝေးအထိရောက်ရတာဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။ကြာသပတေးနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်လည်းပါတော့
This program has come to you from the Voice of America, Washington.